Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော်ဗီဒီယို American အတန်းကနေ2019ခုနှစ်စက်တင်ဘာ5ရက်ခြာသာရင်းနေ့ညပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလိုမီတာ25 32 51နဲ့လိုင်းလိုမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့ဟာရီကိန်းမုန်တိုင်းဒိုရီယန်ကြောင့်ထိခိုက်ပျက်စီးရတဲ့ဘာမားနိုင်ငံမှာပြန်လည်ထူထောင်ရင်းနဲ့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်အစွမ်းကိုဆောင်ရွက်မဲ့ကြောင်းဝန်ကြီးချုပ်ကကြေညာလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြည်ရင်လက်မခံကြဖို့တိုက်တွန်းနေတယ်ဆိုတဲ့ဆွဆွဲချက်နဲ့အကူအညီပေးအဖွဲ့နှစ်ဖွဲ့ကိုဘင်္ဂလားဒေ့ရှ်အနာမဏီကလုပ်ငန်းတွေလုပ်ခွင့်ပေးလိုက်ပါတယ်။စားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မှောင်နဲ့တူကြေညာပေးတော့မှာပါ။
ဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆင်ရမယ့်အထဲမှာတော့ပြီးခဲ့တဲ့သတင်းပတ်တွေထွေတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းကအချင်းလေးနဲ့ပတ်သက်ပြီ
းအာပုံမှန်သွားလာနေကြပြီဘာလို့ဖြစ်တော့မင်းကဝဇ္ဇာမကြောက်ဘူးတာဝါတိုင်းနာလေရှင်းပြတာမင်းကဘာသာမှမကြောက်ဘူ
းဘူဆယ်မျိုးကဒေသခံတို့ပြောတော့တာဖြစ်ပါတယ်ဒီအကြောင်းပြေဆုံးကိုမကြခင်မှာနားဆင်ရမှာပါအပြင်ပြည်ပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပညာရေးအခြေအနေဆိုးဆိုးဝါးဝါးနှိမ်ချလာနေတဲ့အကြောင်းတခါပြည်တွင်းမှာရွှေဈေးတွေစံချိန်တင်လောက်အောင်ကိုတရည်တက်နေတဲ့အကြောင်းပါဝင်အမေရိကန်နဲ့ထိုင်ဝမ်နိုင်ငံဆက်ဆံရေးနဲ့ဆိုင်တဲ့သတင်းတော်တစ်ပုဒ်ကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်ဒီကြောင်းတွေတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်စုမြတ်မလို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ဟာရီကိန်းမုန်တိုင်းဒိုရီယန်ပြင်းထန်ဝင်ရောက်တိုက်ခတ်ခဲ့ရာကအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရတဲ့ဘာမားနိုင်ငံမှာပြန်လည်ထူထောင်ရင်းနဲ့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်အစွမ်းကုန်ဆောင်ရွက်သွားမယ်အကြောင်းဝန်ကြီးချုပ်ယူဘတ်မင်းနစ်ကကတိပြုပြောဆိုလိုက်ပါတယ်။ Grand Bahama နဲ့အဘကုတ်ကျွန်းတွေမှာနှစ်ရက်နီးပါးမိုးတိုက်တန်ရေကြီးမှုတွေတနအီ195ကီလိုမီတာထိလေပြင်းတိုက်ခတ်မှုတွေနဲ့မုန်တိုင်းတန်အကြီးအကျယ်ခံရပြီးတဲ့နောက်ထိခိုက်ပျက်စီးမှုနောက်ဆုံးအခြေအနေတွေကိုဒီကနေ့နောက်ထပ်ကြားလိမ့်မယ်လို့လည်းခန့်မှန်းထားကြတာပါ။မနေ့ကတင်းစားရှင်းလင်းပွဲအတွင်းမှာတော့အဖကုတ်ကျွန်းမှာတင်သုံးသူ20ထိရှိတဲ့ကြောင်းဝန်ကြီးချုပ်ကတီးပြခဲ့ပြီးတင်သုံးသူရေတွေ့ဟာတည်တဲ့ပုံများနိုင်တယ်လို့လည်းခန့်မှန်းထားကြပါတယ်။ဝန်ကြီးချုပ်ကတော့အန်ဒီရဲ့ကြုံရသူတွေကိုကယ်တင်ဖို့အစားအစာပြည့်လည်နေသူတွေကိုထောက်ပံ့ဖို့နေစရာအိမ်ရှိတော့တဲ့သူတွေကိုခိုးလုံစရာပေးဖို့အစွမ်းကုန်ကြိုးစားမှာဖြစ်ကြောင်းတင်းစားရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ။ပုံမှန်ချင်းနေပြန်ရောက်တဲ့အထိနေရောညပါကြိုးပမ်းသွားမယ်လို့လည်းကတိပြုပြောဆိုခဲ့ပါတယ်။
ဟောင်ကောင်မှာငင်းပွားစရာဥပဒေချမ်းကိုပြန်ရုပ်သိမ်းရေးဆုံးဖြတ်ချက်ဟာအောင်ကောင်အစိုးရရဲ့ဆုံးဖြတ်ချက်တာဖြစ်တယ်လို့အစိုးရကောင်စားအုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောကြားခဲ့ပါတယ်။ရာဇဝတ်မှုကျူးလွန်တယ်လို့မတင်ကားသူတွေကိုတရုတ်ပြည်မှာကြီးစီလွှဲပြောင်းပေးရေးဥပဒေချမ်းကိုလွှတ်တော်မှာအဆိုပြုခဲ့တာကြောင့်ဟောင်ကောင်မှာသတင်းပတ်နဲ့ချီဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။ပုံထုနေ့ကတော့ဒီအဆိုပြုချက်ကိုလုံးဝရုပ်သိမ်းခဲ့ပါတယ်။ဒီဆုံးဖြတ်ချက်အပေါ်တရုတ်ပြည်မှာကြီးအစိုးရကနားလည်ထောက်ခံတယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောပါတယ်။ဟောင်ကောင်မှာတည်ငြိမ်အေးချမ်းမှုပြန်လည်တည်ဆောက်နိုင်ဖို့ဆန္ဒပြသူတွေအနေနဲ့အကြမ်းဖက်လုပ်ရက်ကိုရပ်ဖို့နဲ့ဥပဒေအတိုင်းကြကြမမတ်ဆောင်ရွက်ရမယ်လို့လည်းသူကသတင်းစာရှင်းလင်းပွဲမှာပြောသွားပါရယ်။ဟောင်ကောင်မှာဒီအငင်းပွားစရာဥပဒေချမ်းရုပ်သိမ်းရေးအပါအဝင်အဓိကတောင်းဆိုချက်၅ခုကိုဆန္ဒပြခေါင်းဆောင်တွေဘက်ကတောင်းဆိုထားပါရယ်။အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့တချို့တောင်းဆိုချက်တွေကဥပဒေနဲ့မညီတဲ့အတွက်မလိုက်ရောနိုင်ဘူးလို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်သွားခဲ့ပါရယ်။ဟောင်ကောင်မှာဆန္ဒပြပွဲတွေကျွမ်းလာတဲ့ကစတင်ခဲ့တာဖြစ်ပြီးခုနောက်ပိုင်းမှာတော့ရဲတွေနဲ့ဆန္ဒပြသူတွေကြားမှာထိတ်တန့်ရင်ဆိုင်မှုတွေများလာတယ်လို့ဆန္ဒပြသူတွေဘက်ကဒီမိုကရေစီအခွင့်အရေးတောင်းဆိုမှုတွေလည်းပို့ပြီးတော့ကျေလောင်လာနေပါတယ်
။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာတာဝန်ထမ်းဆောင်နေစဉ်ဒီကနေ့ပဲအမေရိကန်နဲ့ရိုမေးနီးယားစစ်သည်တဦးစီတိုက်ဆုံသွားတဲ့အကြောင်းမြောက်အတ္လန္တိတ်စာချုပ်ဖွဲ့နေတိုဦးဆောင်တဲ့ညွန်မောင်းဖွဲ့ကပြောလိုက်ပါတယ်။ခုနောက်ဆုံးတိုက်ဆုံမှုနဲ့ပါဆိုရင်တော့ဒီနှစ်ထဲမှာအမေရိကန်စစ်သည်ကြာဆုံးသူရေတွေ16ဦးထိရှိသွားပါပြီ။ကဘူးမျိုးတော်ကအထူးကံကာဗွန်ခွဲတက်ခဲ့မှုဟာသူတို့လက်ချက်ဖြစ်တဲ့ကြောင့်တာလီဘန်စစ်သွေးကြွတွေကပြောဆိုပြီးနိုင်ပိုင်းကျန်မှာပဲမဟာမိတ်ဖွဲ့ရဲ့အတီးပြည့်ချက်ထွက်ပေါ်ခဲ့တာပါတာလီဘန်ဖွဲ့ကတော့တက်ခဲ့မှုတွေနိုင်ငံသားတွေနဲ့ဒေသခံစစ်သည်တွေတိုက်ဆုံတဲ့ကြောင့်ပြောဆိုထားပါတယ်အာဖဂန်ပြည်ရဲ့ဝန်ကြီးဌာနပြောခွင့်ရသူနာစရက်ရာခမီကတော့ပောက်ကွဲမှုကြောင့်ဆယ်ဦးသေ42ယောက်ဒဏ်ရာရကြောင်းကြေညာချက်ထုတ်ပြန်ပြောဆိုထားပြီးတိုက်ဆုံသူအလုံးဟာအရက်သားတွေဖြစ်ကြောင်းလည်းပြောဆိုခဲ့တာပါနီတိုယုံချုပ်အမေရိကန်တန်ယုံနဲ့အာဖဂန်ထောက်လိုင်းအေဂျင်စီတို့ရှိရာမြို့လယ်ကောင်ကပောက်ကွဲမှုတွင်ကားတော်တော်များနဲ့စိုက်နေလဲထိခိုက်ပျက်စီးခဲ့ပါတယ်။နိုင်ငံရှိပိုင်းလောကပြည်နယ်ကအာဖဂန်နဲ့နိုင်ငံခြားကိုယ်စားလှယ်တက်ရောက်နေကြတဲ့လွန်ကျွေးဆန်ရညီလာခံအနီးဒီကနေ့ကားပုံခွဲတက်ခိုက်မှုကလည်းသူတို့လက်ချက်ဖြစ်တဲ့အကြောင်းတာလီဘန်အဖွဲ့ကကြေညာခဲ့တာပါ။တက်ခိုက်မှုတွင်အရသာ၄ဦးသေဆုံးပြီး၁၁ဦးဒဏ်ရာရရှိခဲ့ကြောင်းလည်းအာဖဂန်တာဝန်ရှိသူတွေကပြောဆိုထားကြပါတယ်။
ဗြိတိန်နိုင်ငံ EU ရောမှတမကတွေကနေနှုတ်ထွက်ရေးနဲ့ပတ်သက်လို့အစိုးရရဲ့မူဝါဒတွေပေါ်ပါလီမန်မှာဇက်တိုက်ပယ်ချခံခဲ့ရပြီးတဲ့နောက်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဟာဒီကနေ့ဗြိတိန်ပြည်သူတွေကိုမိန့်ခွန်းပြောကြားမှာဖြစ်ပါတယ်ဗြိတိန်နှုတ်ထွက်ရေးအတွက်ပြည်သူတွေရဲ့သဘောထားရွေးချယ်မှုကိုပြနိုင်ဖို့အထွေထွေရွေးကောက်ပွဲကိုအချိန်ဆကျင်းပသင့်တယ်လို့ဝန်ကြီးချုပ်ကဆွဲဆောင်တိုက်တွန်းမယ်လို့မျှော်လင့်ရပါတယ်သဘောတူညီချက်မရဘဲ EU ဥရောပသမဂ္ဂတွေကဗြိတိန်နှုတ်ထွက်မှာကိုတားဆီးတဲ့ဥပဒေကြမ်းကိုအောက်လွှတ်တော်မှာဗုဒ္ဓဟူးနေ့ကအတည်ပြုခဲ့ပါတယ်။ဒီဥပဒေကြမ်းကိုဆက်လက်ဆွေးနွေးပြဋ္ဌာန်းနိုင်ရေးဆောင်ရွက်ဖို့အထက်လွှတ်တော်ကလည်းဒီကနေ့ခွင့်ပြုလိုက်တာကြောင့်သဘောတူညီချက်မရလဲနှုတ်ထွက်ဖို့စဉ်းစားနေတဲ့ Boris Johnson အဆိုရအတွက်ထပ်ပြီးတော့အကြက်ရိုက်စရာဖြစ်နေပါတယ်။ဥပဒေအတည်ဖြစ်သွားခဲ့ရင်ဝန်ကြီးချုပ် Johnson အနေနဲ့ဗြိတိန်နှုတ်ထွက်ဖို့နောက်ဆုံးသတ်မှတ်ရက်အောက်တိုဘာ31ရက်အစားနောက်ထပ်ရက်ဆိုင်ပေးဖို့ EU ခေါင်းဆောင်တွေကိုတောင်းဆိုရမှာပါ။ဒါကြောင့်လောလောဆယ်နောက်ဆုံးသတ်မှတ်ထားတဲ့ရက်မှာပဲ EU တွေကမဖြစ်မနေထွက်မယ်လို့ပြောထားတဲ့ဝန်ကြီးချုပ် Johnson ကအထွေထွေရွေးကောက်ပွဲကိုဆော်ပြီးတော့အောက်တိုဘာ15ရက်မှာကျင်းပနိုင်ရေးကြိုးပမ်းနေတာပါ။အတိုက်ခံ Labour ပါတီကတော့ရွေးကောက်ပွဲဆော်ခေါ်တဲ့ကိစ္စမစင်စားခင်မှာဥပဒေကြမ်းကိုအရင်အတည်ပြုရမယ်လို့ပြောပါတယ်။နောက်ထွေးရေးကိစ္စသဘောထားမတိုက်ဆိုင်တဲ့အတွက်ဝန်ကြီးချုပ် Boris Johnson ရဲ့ညီဖြစ်သူစီးပွားရေးဝန်ကြီး Joe Johnson ဟာ Conservative Party လွှတ်တော်အမတ်တာဝန်ကနေရော Cabinet ဝန်ကြီးယာရုကနေပါဒီကနေ့နှုတ်ထွက်သွားပါတယ
် VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11695ไนโนมิเตอร์32กิโลเฮิรตซ์9300ญาไนโนมิเตอร์57กิโลเฮิรตซ์5885တို့အပြင်စနေတနင်္ဂနွေမှာไนโนมิเตอร์190กิโลเฮิรตซ์1905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရိုဟင်ဂျာဒုက္ခသည်တွေနေရပြည်လက်မခံကြဖို့တိုက်တွန်းနေတယ်ဆိုတဲ့ဆက်ဆွဲချက်နဲ့အကူအညီပေးအဖွဲ့အဖွဲ့ကိုဘင်္ဂလားဒေ့ရှ်ရှာတော်တွေကလုပ်ငန်းတွေလုပ်ခွင့်ပေးလိုက်ပါတယ်မြန်မာနိုင်ငံဆီစဉ်ခဲ့တဲ့နေရပြန်ပို့ရေးစီစဉ်မအောင်မမြင်ဖြစ်အောင်တွေးထုတ်ပေးခဲ့တယ်ဆိုတော့ဆွဆွဲချင်းနဲ့အမေရိကန်ခြေဆိုင် Advantage ဖွံ့ဖြိုးရေးနဲ့အကူအညီပေးအေဂျင်စီ ADA နဲ့ဘင်္ဂလားဒေ့ရှ်ခြေဆိုင် Al-Makasu Islami ဖွဲ့တို့ကိုလုပ်ငန်းလုပ်ခွင့်ပေးလိုက်တဲ့အကြောင်းဒုက္ခသည်စကန်နဲ့ရှီယာ Cox မဇာဒီသာအုပ်ချုပ်ရေးမှူးခမဲဟူစိန်ကိုကူကာပြီး AFP သတင်းကဖော်ပြခဲ့တာပါလုပ်ငန်းရဲ့အားလုံးကိုချက်ချင်းရပ်ဆိုင်မှုနဲ့ဗန်နီကတ်စင်ဝေလွှဲပြောင်းမှုတွေကိုတားမြစ်ဖို့အမိန့်ထုတ်ခဲ့တယ်လို့လည်းဆိုပါတယ်ဒုက္ခသည်တွေနေရပြန်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာဆူရတို့ပြီးခဲ့တဲ့လတဲ့ဒုတိယအကြိမ်ဖြစ်စီစဉ်ခဲ့ကြပေမဲ့အောင်မြင်မှုမရပဲဖြစ်ခဲ့ပြီးနောက်မှာပဲအာနာမန်ဒီဘက်ကဖိအားတွေထွက်ပေါ်လာတာပါ။တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေကိုလိုနီရတဲ့ဒုက္ခသည်စခန်းတွေမှာအကူအညီပေးနေတဲ့အေဂျင်စီ100ကျော်လောက်ရှိနေပြီးတတ်မှတ်ချက်နဲ့မကန့်ညီတဲ့အဖွဲ့အစည်းတွေကိုနှိမ်နင်းမယ်ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AKF2 မိုမန်ကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတိပေးထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာဆူရကတော့ဒုက္ခသည်တွေနေရမပြောင်းနိုင်တဲ့အဓိကအကြောင်းရင်းဟာ ERSA ဆွေးနွေးအုပ်စုရဲ့ချိန်ချောက်မှုဖြစ်ကြောင်းဖြစ်တဲ့အကြောင်းလည်းပြောဆိုထားတာပါ။အ
ီရန်နိုင်ငံအနေနဲ့ယူရေနီယံတန့်စင်မှုတွေတိုးမြင့်နိုင်ဖို့အတွက်နှစ်ဖန်တောက်ကြနေကစပြီးဗဟုခွာဆက်တွေကိုပြန်လည်လည်ပတ်သွားမယ့်အကြောင်းနဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်တဲ့အထိတိုးမြင့်လောက်ဆောင်သွားမယ့်အကြောင်းအီရန်သမ္မတဟာဆန်ရူဟာနီကကြေညာခဲ့ပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြား2015ခုနှစ်ကရရှိခဲ့တဲ့သဘောတူစာချုပ်အရအီရန်အနေနဲ့နျူကလ িয়ার ဆက်ရုံနှစ်ခုမှရှိတဲ့ဗဟုခွာဆက်အရေးအတွက်ကိုကန့်သတ်ပြီးအ ਨੇ အချင်းကိုသာအသုံးပြုခွင့်ပေးထားပါတယ်။ဒါပေမဲ့အစစ်မြင့်ဗဟုခွာဆက်တွေအအောင်မြင်မြင်လက်ပတ်နိုင်မယ်ဆိုရင်အနုမြူပုံလုပ်ဖို့လိုအပ်တဲ့ယူရေနီယံတွေကိုခက်မြန်မြန်ထုတ်လုပ်နိုင်တော့မှာဖြစ်ပါတယ်။နျူကလ িয়ার ဆက်ရုံတွေအတွက်လိုအပ်တဲ့လောင်စာရဖို့ယူရေနီယံကိုတန့်စင်မှာဖြစ်တယ်လို့အီရန်ဘက်ကတော့ဆိုပါတယ်။အီရန်နိုင်ငံရဲ့အခွင့်အရေးနဲ့အကျိုးစီးပွားကာကွယ်ဖို့လိုအပ်တာမှန်သမျှလုပ်သွားမှာဖြစ်ပြီးအခုဗဟုခွာဆက်တွေလည်းပတ်မဲ့ကိစ္စဟာလည်းအီရန်အနေနဲ့2015နျူကလ িয়ার သဘောတူညီချက်ကိုလိုက်နက်ဆောင်ရွက်တော့မှာမဟုတ်ကြောင်းနောက်တစ်ဆင့်တိုးပြသလိုက်တာဖြစ်တယ်လို့သမ္မတရူဟာနီကပြောပါတယ်2015သဘောတူညီချက်အရအီရန်ဘက်ကနျူကလ িয়ার အစီအစဉ်တွေကိုရှောင်ချပြီးတော့ဒီအတွက်နိုင်ငံတကာကအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုဖြေလျှော့ပေးရမှာပါ2018ခုနှစ်မှာတော့စာချုပ်ထဲကနေအမေရိကန်ကနှုတ်ထွက်ပြီးတန်ခတ်မှုတွေကိုပြန်လည်ချမှတ်ခဲ့ပါတယ်ဒီတန်ခတ်မှုတွေကိုကျော်လွှားပေးနိုင်ဖို့စာချုပ်ပါဥရောပနိုင်ငံတွေကကူညီပေးပါလို့အီရန်ကတောင်းဆိုနေပါတယ်
အမေရိကန်နဲ့တရုတ်နိုင်ငံကကိုယ်စားလှယ်ရှိလာတဲ့ကုန်သွယ်ရေးဆိုင်ရာအစ်မြင့်ဆွေးနွေးမှုတွေပြန်လည်ဆက်တင်မယ်အကြောင်းတရုတ်ကုသရေးဝန်ကြီးဌာနကဒီနေ့ပဲပြောလိုက်ပါတယ်။တွင်းကုန်ကနေအပြန်အလှန်တွန်းမြင့်ကောက်ခံမှုကြီးညာပြီးရပိုင်ချာမှာပဲဆွေးနွေးမယ်အစီအစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။တရုတ်ကုန်သွယ်ရေးဆိုင်ရာအစ်မြင့်ဆက်ညှိနှိုင်းသူလီဝေး အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လက်တဇာဘဏ္ဍာရေးဝန်ကြီးစတီဗင်မနူချင်တို့တယ်လီဖုန်းကတဆင့်ဆွေးနွေးပြီးဝါရှင်တန်မှာတွေ့ဆုံဖို့ဆုံးဖြတ်ခဲ့တာဖြစ်ကြောင်းလည်းတရုတ်နိုင်ငံကပြောဆိုခဲ့တာပါဆွေးနွေးပွဲဖြစ်လာမဲ့အခြေအနေတွေဖန်တီးဖို့နှစ်နိုင်ငံစလုံးကဆန္ဒရှိနေကြတယ်လို့လည်းတရုတ်ကုသရေးရောင်းဝယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်အောက်တိုဘာလထဲမှာတွေ့ဆုံရင်ဒီလနောက်ပိုင်းမှာလည်းငွေရေးအဆင့်ဆွေးနွေးဖို့စီစဉ်ထားကြတာပါနိုင်ငံခြားကုန်သွယ်တင်မမှုတွေကြောင့်ဘဏ္ဍာရေးစည်းကွက်မှာမရေမြာအခြေအနေတွေကြုံရလို့တွင်းကုန်ကုန်တွေတုံ့ပြန်ခဲ့ရင်ကြုံရမဲ့အခြေအနေတွေတွေလည်းကုမ္ပဏီတွေကြိုတင်ပြင်ဆင်နေကြပါတယ်
။မိုဇမ်ဘစ်နိုင်ငံမာပူတူမျိုးတော်မှာရောက်နေတဲ့ပိုယဟမင်းကြီးဖရန်စစ်ဟာသမ္မတဖိလစ်ပိန်းနယူးဇီလန်ဒီကနေ့တွေ့ဆုံပါတယ်။ပြည်တွင်းစစ်ပွဲဒဏ်ခံထားရတဲ့မိုဇမ်ဘစ်နိုင်ငံအနေနဲ့ခက်ခက်ခဲခဲရရှိထားတဲ့ငြိမ်းချမ်းရေးကိုထိန်းသိမ်းဖို့နဲ့အားလုံးအတွက်တန်းတူအခွင့်အရေးရရှိရေးကြိုးစားဖို့အတွက်ပိုယဟမင်းကြီးကသမ္မတအိမ်တော်မှာမိန့်ခွန်းပြောကြားခဲ့ပါတယ်။အဲဒီနောက်မှာတော့ပိုယဟမင်းကြီးဟာမက်ဆာဂင်အာဇာဂွင်းကြီးမှပြုတ်လုတဲ့ဘာသာပေါင်းစုံတွေ့ဆုံပွဲကိုတက်ရောက်ပါတယ်။၃ရက်ကြာမိုဇမ်ဘစ်နိုင်ငံခီးစဉ်တွင်မှပိုယဟမင်းကြီးကလွှတ်တော်အမတ်တွေလူငယ်ကောင်းဆောင်တွေဘာသာရေးကောင်းဆောင်တွေနဲ့တွေ့ဆုံနေပါတယ်။တောက်ချနေကြရင်တော့ပိုယဟမင်းကြီးဥဆောင်ပြီးတော့ဝတ်ပြုဆူတောင်းပွဲကြီးတစ်ခုကိုပြုတ်လုမှဖြစ်ပါတယ်။ဆင်းရဲမွဲတေမှုအာဂရိလိုက်စားမှုတို့ပပျောက်ရေးအပြင်ကမ္ဘာရာသီဥတုဖောက်ပြန်ပြောင်းလဲနေတဲ့ကိစ္စတွေကိုမိမောင်းထိုးပြဖို့ရည်ရွယ်တဲ့အနေနဲ့အခုအာဖရိကခီးစဉ်အတွင်းမှာမဒါဂါစကာနဲ့မော်ရီရှက်နိုင်ငံတွေကိုလည်းတွားရောက်မှာဖြစ်ပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ညင်ညာပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းကနေကိုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့vamis.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းနားဆင်နိုင်သလို view ရဲ့ facebook ဆောင်မျက်နှာကနေလည်းထိုင်ရနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာပါအရင်ဆုံးတော့ချန်ပီယံမြောက်ပိုင်းကလုံခြုံရေးအခြေအနေနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်ရပောင်း20ကျော်ကြာမတိမချင်းဖြစ်ခဲ့တဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့မန္တလေးလာရှိုးမူဆယ်ပြည်တော်စုလမ်းဟာဒီကနေ့မှာတော့အခြေအနေဟာငြိမ်သက်လာပြီးတော့အသွားအလာတွေပုံမှန်ဖြစ်လာနေပါပြီ။ညနေ၄နာရီလောက်ထိနောက်ဆုံးရရှိတဲ့သတင်းတွေအရဆိုရင်တော့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲဖြစ်ပွားခဲ့တာမရှိခဲ့ပါဘူး။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကုမိုးစောကအပြည့်စုံပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ TNLA တအန်းပလောင် MNDA ကိုကန့်နဲ့ AA ရခိုင်တပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်တာတွေရဆိုင်ကြောင်းဒီလ2ရက်နေ့ကထုတ်ပြန်လိုက်တဲ့နောက်မန္တလေးလာရှုံမူဆယ်လမ်းဟာဒီကနေ့ကားသွားလာတွေပုံမှန်လိုပြန်ဖြစ်လာနေပါတဲ့ပြီးခဲ့တဲ့ရက်ပိုင်းတွေကတော့ကုတ်ခိုင်မြို့အထက်နန်းကုတ်ရွာအနားမှာမကြာခဏကားပိတ်ဆို့တာတွေရှိခဲ့ပြီးဒီနေ့အချိန်တွေကိုတော့ကုတ်ခိုင်မြို့ကဒေသခံတဦးကအခုလိုပြောပါတယ်
ဒါကိနေကောင်းတဲ့တက်ကောင်းအစင်ကောင်းရှိရတယ်။အစင်ကောင်းတက်ကောင်းအများကြီးပဲ
။မူဆယ်မျိုးမှလည်းကားတွေပုံမှန်ဝင်ထွက်ရှိနေတယ်လို့မူဆယ်မျိုးကန်တူကပြောပါတယ်
။အဲပုံမှန်သွားလာနေကြပြီဒါမှမဟုတ်ဖြစ်တော့။ကြီးကဝဇ္ဇမချဘူး။တဝါတိုင်းနားလေရှုပြင်းတာ။ကြီးကဘာသာမှမကြောက်ဘူး
။ TNLA ခေါ်တန်းပလောင်တက်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကတော့မနေ့ကရှုကင်းတာအနီးမှာတိုက်ပွဲဖြစ်ပွားတယ်ဆိုတဲ့သတင်းမရရှိကြောင်းပြောဆိုပြီးဒီနေ့တိုက်ပွဲအခြေအနေကိုသူကအခုလိုဆက်ပြောပါတယ်။
ဒီနေ့တော့ဘာမှတရင်မတက်လာသေးဘူး။တက်ဖို့လည်းချိန်ဆမှုမရှိဘူး။နော်ဒီတက်ဘက်ကတော့သူစီကတော့ပုံမှန်တော့ဒီလက်လက်လက်နေတယ်။ကျွန်မကမှလည်းတရားမှာပဲ။လက်ကလှုပ်ရှားမှုတော့ရှိ
။လာရှိုမြို့ပြည်နယ်ရဲတပ်ဖွဲ့မှုယုံနဲ့ကုတ်ခိုင်မြို့နယ်ရဲတပ်ဖွဲ့ကိုလမ်းချေနေတဲ့တိုက်ပွဲအခြေအနေဆက်သွယ်မေးမြန်းရမှာကားတွေပုံမှန်သွားလာနေကြောင်းနဲ့တိုက်ပွဲဖြစ်ပွားတာမရှိကြောင်းဖြေဆိုပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့တွေဘက်ကထိုးစစ်ရပ်ဆိုင်းကြောင်းကြေညာပြီးတဲ့နောက်ပြည်တော်စုလမ်းမကြီးဟာပြန်လည်တည်ငြိမ်စပြုလာပေမဲ့ဒေသခံတွေနဲ့ခီးသွွားပြည်သူတွေအကြမ်းပါတော့စိုးရိမ်စိတ်တွေရှိနေစေဖြစ်ပါတဲ့နံပါတ်ကမျိုးကမြစ်တရှင်ပရာဟိတအဖွဲ့ကတာဝန်ရှိသူတဦးကတော့လက်ရှိအခြေအနေပေါ်မှာသူ့အမြင်ကိုအခုလိုပြောဆိုပါတဲ့
သူတို့လိုချင်တဲ့တပ်နေရာစာထားမှုအပိုင်းတွေမရသေးရတော့လုံလုံရရဆုတ်ပေးမှာတော့မဟုတ်ဘူးပြထိုးစစ်ရပ်တယ်ဆိုလဲတော့ဘာလို့တော့ဟိုအတန်ကြီးကဟိုနားကြဒီနားကြကြားနေတော့မယ်လေဟိုနားမှာတော့ဟိုဘက်ကအင်အားဘလောက်ဖြည့်ပြန်တယ်ဒီနားမှာလည်းနားမှာအင်အားဘလောက်ဖြည့်ပြန်နေလဲနဲ့အင်အားတွေကတော့ဖြည့်နေကြတာဆိုတော့သူတို့လိုချင်တဲ့အတိုင်းတာမရသေးသေးတော့ပြီးသေးမှမထင်ဘူးဗျာတနည်းအားမို့တနည်းအားကြားနေရမှာပဲမနည်းတနည်းအားတော့လုံးလုံးကိုဘာသာမှကိုမကြားလေအောင်ကြာတော်တော်ကောင်းတယ်
သုံးရက်နေ့ညပိုင်းကနန်းကွရွာအနီးမှာကားခုနှစ်စီးမီးလောင်ပျက်စီးတာနဲ့ပတ်သက်လို့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ကတိုက်ပွဲဖြစ်ပွားစဉ်ထိခိုက်တာဖြစ်ကြောင်းသတင်းထုတ်ပြန်တာရှိပေမဲ့အခင်းဖြစ်ပွားစဉ်ရှိနေသူရင်ပေါင်းတွေကတော့လက်နက်ကင်တွေကမီးရှို့ခဲ့တာဖြစ်ကြောင်းပြောပါတယ်လက်ရှိဩဂုတ်လကနေစတင်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေကြောင့် ရတားပြည်သူ18ဦးသေဆုံးပြီးထိခိုက်သူ28ဦးရှိကြောင်းနဲ့ဒီလိုထပ်မံမထိခိုက်အောင်ထိန်းသိမ်းဆောင်ရွက်ကြဖို့ကိုကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်
ကမိုးတော်ပြောပြသွားတာဖြစ်ပါတယ်အခုတခါတော့ပြိပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပညာရေးအခြေအနေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်စီရေးပြိပခါတွေအကြမ်းဖက်မှုတွေနဲ့မတိမငြိမ်ဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းပညာရေးအခြေအနေဆိုးဆိုးဝါးဝါးနှိမ့်ချလာနေတဲ့အပေါ်မှာဖီတောင်စုအစိုးရဘက်ကဘလို့စီမံဆောင်ရွက်နေပါသလဲလို့ရခိုင်လွတ်တော်အမတ်ကဒီအမျိုးသားလွတ်တော်မှာမေးခွန်းထုတ်လိုက်ပါတယ်ရခိုင်ပြည်နယ်အတွင်းကျောင်း20ကျောင်းမှာမနစ်ကဆယ်တန်းဆောင်ပွဲမှာတဦးမှမအောင်ခဲ့တာနဲ့တက္ကသိုလ်ဝန်ထမ်းအောင်ချက်မှာလည်းရခိုင်ပြည်နယ်ဟာအနေဆုံးအဆင့်၅နှစ်သက်တိုက်ဖြစ်ခဲ့တဲ့အပေါ်မှာမေးခွန်းထုတ်လိုက်တာပါရခိုင်ပြည်နယ်အတွင်းအခြေခံပညာရေးကျောင်းတွေအခုလိုပညာရေးကျဆင်းလာတဲ့အကြောင်းရင်းပါကြောင်းပါလဲပြည်ထောင်စုအစိုးရဘက်ကဘလို့စီမံဆောင်ရွက်တင်ပါလဲဆိုတာတွေကိုမတ်စုမွန်ကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်အတွင်းမှာလွန်ခဲ့တဲ့နှစ်တွေကနေစလို့လူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်မှုတွေဖြစ်ခဲ့ပြီးလက်တလုံးမှာလည်းရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေဆဲဖြစ်တာမို့ဒေသတွင်းမတည်ငြိမ်မှုတွေကြောင့်ဖွံ့ဖြိုးတိုးတက်မှုနှောင့်နှေးနေရတဲ့ရခိုင်ပြည်နယ်ထဲမှာလမ်းမဆက်သွယ်ရေးနဲ့နေစဉ်လူနေမှုစီးပွားဘဝတွေအခက်အခဲဖြစ်ရတဲ့အပြင်ဒေသခံပြည်သူတွေအထူးသဖြင့်ကျောင်းသားလူငယ်တွေအတွက်ပညာရေးခန္ဓာကစိုးဝါးနှိမ့်ချနေတဲ့အနေအထားမှာဖြစ်နေတာပါပြည်နယ်နဲ့တိုင်းဒေသတိအသီးသီးမှာရခိုင်ပြည်နယ်ဟာပညာရေးအခြေအနေတော်တော်လေးကိုနှိမ်ကြနေတာအထူးသဖြင့်တက္ကသိုလ်ဝန်ထမ်းအောင်ချက်အနေဆုံးအဆင့်ဖြစ်၅နှစ်ဆက်တိုက်ဖြစ်နေတာအပြင်ကျောင်းပေါင်း၂၂ကျောင်းမှာ၁၀တန်းအောင်ကျောင်းသားတဦးတယောက်မှမရှိတဲ့အနေအထားဖြစ်နေရတာကိုရခိုင်ပြည်နယ်ကကိုစားပြုအမျိုးသားလွှတ်တော်ကိုစလဲမတ်ထုမေကထောက်ပြပြီးအမျိုးသားလွှတ်တော်မှဒီကနေ့မေးခွန်းထုတ်ခဲ့ပါတယ်
ရခိုင်ပြည်နယ်အတွင်းမှာယခင်နေ့ကကျင်းပခဲ့တဲ့တက္ကသိုလ်ဝန်ဆောင်ပွဲမှာကျောင်းသူကျောင်းသားတဦးမှမအောင်မြင်ခဲ့တဲ့ကျောင်း၂၂ကျောင်းရှိပါတယ်ရခိုင်နဲ့ကလည်းတက္ကသိုလ်ဝင်ဆောင်ပွဲဘက်မှာအောင်မြင်တဲ့သူမရှိတဲ့ကြောင်း25ကြောင်း8ကြောင်းလေ့လာသိရှိရပါတယ်။ဒါကြောင့်မလို့ရခိုင်ပြည်နယ်ဟာလွန်ခဲ့တဲ့9နှစ်တာအတောအတွင်းမှာအောင်ချက်နှိပါတဲ့အကြောင်းရင်းများကိုဝင်ကြီးဌာနအနေနဲ့ဖော်ထုတ်လေ့လာခဲ့ခြင်းရှိမရှိနဲ့အောင်ချက်မြင့်မားရေးအတွက်လိုအပ်တဲ့အစီအစဉ်များအကောင့်ထဲပို့ပေးဖို့အစီအစဉ်ရှိမရှိကိုသိလိုပါတဲ့ဖြင့်မြို့သားလွှတ်တော်ဥက္ကဋ္ဌကြီးမှတစ်ဆင့်လေးစားစွာမေးမြန်းပါတယ
်လက်တလောဆစ်ဖြစ်နေတဲ့နေရာတွေအပါအဝင်ရခိုင်ပြည်နယ်တွင်းကတခြားမြို့နယ်တွေမှာပါပညာရေးအခြေအနေဆိုးဝါးနေတဲ့အနေအထားပေါ်မှာတက်ဆိုင်ရာပညာရေးဝန်ကြီးရဲ့တုံ့ပြန်ချက်နဲ့သူ့ရဲ့အကြံပြုချက်တွေကိုမြို့သားလွှတ်တော်ကိုယ်စားလှယ်မတ်ထုမေးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ဒါနဲ့ပတ်သက်ပြီးတော့ဝန်ကြီးဌာနအနေနဲ့၅နှစ်လုံးဒီတိုင်းကြည့်ကြတာနဲ့ပတ်သက်ပြီးတော့လေးခုမေးတော့ဝန်ကြီးဌာနအနေနဲ့ကတော့တခြားပြည်နယ်နဲ့တိုင်းရင်းရဲ့တိုင်းရနယ်နှိုက်ဆော်လို့ရှိရင်ရခိုင်ပြည်နယ်ဟာဆရာနဲ့ကျောင်းသားအချို့ဟာအမြင့်မားနေတယ်ဆိုပြီးတော့သူတို့ပြောတာရှိပါတယ်သူတို့အနေနဲ့လည်းဒီရခိုင်ပြည်နယ်ဆရာဆရာမများရဲ့အရေးအတွေးတိုးတက်အောင်ဆောင်ရွက်တာတော့အောင်ချက်မြင့်ရခိုင်နှုန်းတိုးမြင့်အောင်ဒီလိုသူတို့ဆောင်ရွက်နေတယ်ဆိုပြီးတော့ဒီရေဥရဖြေပါတယ်ဒါကျွန်တော်ကဘလူးဆောင်ရွက်လေးလို့ကျွန်တော်မေးထားတာရှိပါတယ်ဒီနည်းလမ်းတွေနဲ့ပတ်သက်သေးစိတ်ဖြေပြခဲ့တာမရှိပါဘူးအမေဆင်မြတိုင်းပြည်နယ်အချမ်းတုံးကတော့မှနေပြီးတော့ဒီလိုမျိုးအောင်ချက်ရခိုင်နှုန်းတွေကိုယူဆမှုမြင့်ပါပါတယ်အခုလိုမျိုးနင်းနေမတင်ရေးချက်တွေဖြစ်တဲ့ဒီပုံမှန်နဲ့နေပြီးတော့ခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ပြည်တော်စုအစိုးရအဖွဲ့ကနေပြီးတော့အထူးသဖြင့်ဒီနင်းနေတင်းနေအေးချမ်းတဲ့အကြောင်းတွေမှာပညာသင်ကြားနေရတဲ့အကြောင်းသူတန်းတန်းတွေကိုစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတိုးတက်လာမှုရှိအောင်ဒီလိုမျိုးအကောင့်တွေကိုဖန်တီးရမှာဖြစ်ပါတယ်ဟိုဒါကိုနေပြီးတော့ဝန်ကြီးဌာနအနေနဲ့ဆောင်ရွက်ဖို့ဒီမှာနေနေတော့တိုက်တွန်းနေပါတယ်ချက်
ဒေသတွင်းမတည်ငြိမ်မှုတွေကြောင့်နေစဉ်လူနေမှုဘဝအစည်းအဝါလုပ်ကိုင်စားသောက်မှုခက်ခဲပြီးကျောင်းသားမိဘတွေဆင်းရဲကြတဲ့လို့ကျောင်းသားတွေကိုစာသင်ခန်းတွေကိုမပို့နိုင်တာနောက်ကျောင်းသားနဲ့ဆရာစာသင်ကြောင်းလုံလောက်မှုမရှိတာတွေကြောင့်ကျောင်းပညာရေးအဆင့်တန်းနှိမ်ပါမှုတွေဖြစ်နေရတာလို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ကကိုစစောထုံးကရှုမြင်ပါတယ
်ရခိုင်မှာကဒီစာသင်ကြောင်းတွေကဆရာအရေးတွေ့ရောအရေးတွေ့ရောမပြည့်စုံတာတွေရှိပါတယ်ဒီတင်နောက်ကို PC ပိုင်းမှာဆိုလို့ရှိရင်လည်းပဲတချို့အရေးတွေ့မမြင်ဘူးပေါ့လေနော်မပြည့်စုံတာတွေလည်းရှိပါတယ်မြန်မာတွေဆင်းရဲကြတဲ့မှုပေါ့လေနုံထားတဲ့အများကြီးတက်လာကြတာရှိတယ်။အဲဒီကြက်ထဲမှာစီးပွားမဖြစ်တဲ့ခါကျတော့နေမှာရှိတဲ့ကျောင်းသားမိဖားတွေတချို့တော်တော်များကသူရှင်ကောင်းကောင်းမထမ်းနိုင်တာတွေရှိတယ်။အဲငွေလေးတွေမှာဆိုလို့ရှိရင်မဖြစ်မနေအောင်များမယ်ဆိုတဲ့ပုံစံမျိုးနဲ့ဒီလိုပဲအောင်လာကြတယ်ပေါ့။ဒါပေမဲ့အဲကြည့်ကြတယ်ကိုယ်တည်းစီတည်းလို့ရောက်လာပြီဆိုလို့ရှိရင်ခါကျတော့တကယ့်ကိုနှစ်ချက်ဝိုင်းစီစဉ်ဖြစ်ရတဲ့ခါကျတော့နိုင်နေမှာပေါ့နော်။အဲ့ဒါကြားလို့ရှိတော့ဒီဆောင်မှုကြားရတဲ့အရေးအများများလာရတာဖြစ်ပါတယ်။အဲပဋိပက္ခတွေကလည်းအမြင့်တဲ့ကြုံတွေကျွန်တော်တို့စီမှာကနောက်တဘာပြန်လေးလေးရှိတယ်အဲဒီလိုရှင်နေမျိုးမှာဒီခလေးတွေစာသင်ကြားမှုပေါ်မှာလည်းထိခိုက်မှုတွေအများကြီးဖြစ်တော့တာပေါ့။ကိုယ်စီပဋိပက္ခတွေတခုတည်းမဟုတ်ဘူးပေါ့နော်။ပြီးခဲ့တဲ့ Community Violence တွေမှာဆိုလို့ရှိရင်လည်းဒီလိုပဲကြောင်းတွေပိတ်ဆတ်ခဲ့ရတာရှိတယ်။ဆရာဆရာမတွေလုံခြုံရေးတပ်ရဲ့လုံခြုံရေးကိုလည်းပဲအနာပိုင်တွေဖိတ်ခဲ့ပြီးတော့မှအပြည့်အဝမဆောင်ပြည့်နေတယ်ရှိတယ်ပေါ့။အာဒီလိုရှင်နေကြောင်းလည်းပဲဒီပညာရေးမှာထိခိုက်မှုတွေရှိတယ်လို့ကျွန်တော်သုံးသပ်ပါတယ်မှာ
။တိုက်ပွဲကြောင့်အသက်လူပြီးထွက်ပြေးနေရတဲ့ဒေသခံတွေထဲမှာကြောင်းကစားလူငယ်တွေလည်းအများအပြားပါဝင်တာမို့လို့ဒီကြောင်းသားတွေရဲ့အရေးသက်ဆိုင်ရာရခိုင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရဘက်ကအလေးအနက်ထားစ ီမံဆောင်ရွက်ပေးသင့်ပြီလို့ရခိုင်လွှတ်တော်ကိုယ်စားလှယ်မတ်ထုမေးကအကြံပြုပါတယ်။ဒီကနေ့မှာပဲအမျိုးသားလွှတ်တော်မှာအမျိုးသားလွှတ်တော်ကိုယ်စားလှယ်မတ်ထုမေးတင်သွင်းခဲ့တဲ့အတိုးနှဲပါတဲ့ပညာရေးဆိုင်ရာချင်းဝေအစီအစဉ်တွေရေးဆွဲအကောင့်ထဲပေါ်ပြပါလို့ပြည်တော်စုဆိုရကိုတိုက်တွန်းတဲ့အဆိုပေါ်မှာလည်းရှုံးနိမ့်ခဲ့ပါတယ်။တနင်္ဂနွေလုံးတိုင်းတာနဲ့ပညာဆက်လက်သင်ယူနိုင်ဖို့ငွေကြေးအခက်အခဲရှိနေကြတဲ့ကျောင်းသားလူငယ်တွေအတွက်အခွင့်အလမ်းဆုံးရှုံးမှုတစ်ရက်ဖြစ်ပါတယ်လို့တင်သွင်းခဲ့သူရခိုင်လွှတ်တော်ကိုယ်စားလှယ်မတ်ထုမေးက VOA ကိုပြောပါတယ်ရှင်။
ပဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာပညာရေးအခြေအနေစိုးစိုးဝါးဝါးနှိမ့်ချလာနေတာနဲ့ပတ်သက်ပြီးတော့မတ်စုမွန်ပြောပြသွားတာဖြစ်ပါတယ်။အမေရိကန်နဲ့ထိုင်ဝမ်နိုင်ငံဆက်ဆိုင်နေဆိုင်တဲ့သတင်းကိုမချခင်မှာပြောပြသွားဖို့ရှိပါတယ်။ဒီကြောင့်တိုင်ခင်မှာတော့အခုတခါဒီပြည်တွင်းကရွှေဈေးတွေမြင့်တက်နေတဲ့အကြောင်းကိုပြောပြခြင်းပါတယ်။ဗန်ဒီနဲ့လုပ်ငန်းရှင်တွေကြားကချင်းငွေကိစ္စနဲ့ပတ်သက်ပြီးတော့ဘူပန်ရဲ့ထုတ်ပြန်ချက်အဖြစ်မှာဗန်အပ်ငွေတွေကိုပြန်ထုတ်ပြီးရွှေဝယ်သူများလာတာကြောင့်ပြည်တွင်းရွှေဈေးလည်းတရရနဲ့တက်လာနေပါတယ်။ဒါပေမဲ့ရန်ကုန်နဲ့မန္တလေးဈေးကွက်အခြေအနေမှာတော့ကွာခြားမှုတွေရှိနေပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ VOA သတင်းတော့မတ်စုစုကမေးမြန်းပြီးတော့ပြပို့ထားပါတယ်ခင်ဗျာ
။စက်တင်ဘာလ3ရက်နေ့ကစပြီးပြည်တွင်းရွှေဈေးနှုန်းစံချိန်တင်မြင့်တက်လာပါတယ်။ပြည်တွင်းကရွှေဈေးမြင့်တက်လာတာကကမ္ဘာရွှေဈေးတက်တာကြောင့်ဖြစ်သလိုဗန်နဲ့လုပ်ငန်းရှင်တွေကြားကလက်တလောဖြစ်နေတဲ့ပြဿနာတွေကြောင့်ဗန်ကနေငွေထုတ်ပြီးရွှေဝယ်သူမြင့်တက်နေတယ်လို့ရန်ကုန်တိုင်းဒေသကြီးရွှေလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးမျိုးမြင့်ကပြောပါတယ်။ရွှေဈေးတွေဒီရက်ပိုင်းအတွင်းမှာဇက်တိုက်မြင့်တက်လာတာနဲ့ပတ်သက်ပြီးပြည်ထရေးကလည်းဈေးကွက်လေ့လာတာမျိုးတွေရှိရလို့သူကအခုလိုပြောပါတယ်
။နောက်လျှောက်ပဲအဲ့မှာကြီးကြပ်ရေးလည်းရှိပါတယ်။ပြည်ထရေးကပုံကူတွေရောအကုန်လုံးဒီမှာဝိုင်းဝန်းပြီးတော့ထိန်းနေတာပဲလေ။အတင်းမှာထိန်းလို့ရပါတယ်။အတင်းမှာတော့တင်းသူတင်သားတွေနဲ့ကဘာမှပြဿနာတွေအပြင်ဈေးကွက်ကြီးကြတော့ရွှေဈေးကွက်ကြီးကတအားကျယ်တယ်။ကျယ်တဲ့ခါကျတော့အပြင်မှာကျတော့ထိန်းလို့မရဘူး။ဥပမာမန္တလေးလိုဟာမျိုးမော်လမြိုင်လိုဟာမျိုးမုံရွာလိုဟာမျိုးတမူးလိုဟာမျိုးပေါ့။အဲ့လိုနေရာကြီးကျတော့ကျွန်တော်တို့ NGO ဖွဲ့စည်းအနေနဲ့ကျတော့လလားမမြည်ဘူးပေါ့။ကိုအတင်းလူတင်သားကိုတော့ထိန်းလို့ရတယ်။ကျွန်တော်တို့အတင်းကဝယ်သွားတယ်။အပြင်ကဆိုင်သမားကသူ့အတူပြင်မှာထပ်ပြီးတော့ဈေးတင်ရောင်းနေတယ်။အဲ့ဒါတွေလည်းပါတယ်ပေါ့။အဲ့ဒါကြီးကျတော့သွားတားလို့မရဘူး။
မူဆဘက်လမ်းကြောင်းကကုန်ရံဝင်နေပြီးဝယ်သူများလာတာကြောင့်လဲပြည်တွင်းရွှေဈေးတက်လာတယ်လို့ရွှေလုပ်ငန်းရှင်တွေကပြောပါတယ်။ရန်ကုန်ဈေးကွက်မှာတော့ရွှေဝယ်သူတွေများနေပေမဲ့မန္တလေးရွှေဈေးကွက်မှာဝယ်သူထက်ရောင်းသူကပိုများနေတယ်လို့အောင်တမာတိရွှေဆိုင်ရဲ့အထွေထွေမန်နေဂျာဦးမော်ကပြောပါတယ်
။ဒီရွှေဈေးတက်ရင်ကျွန်တော်တို့ဒီရွှေလောကရဲ့ထုံးစံကဝယ်တဲ့လူနဲ့ရောင်းတဲ့လူပြန်ရောင်းတဲ့လူကများသွားပြီ။ဒီအထယ်ကိုပြောတာနော်အထယ်ကိုပြောတာနော်ရွှေတဲ့ပြည်စည်းကိုပြောတာ။
ပြည်တွင်းကရွှေဈေးကွက်မှာရွှေတွေဝယ်ပြီးဈေးတက်တဲ့အခါပြန်ရောင်းတဲ့သူတွေရှိသလိုငွေစားရွှေတုံးစုတဲ့သူတွေလည်းရှိပါတယ်။ဒါပေမဲ့ရွှေရောင်းလိုအားနဲ့ဝယ်လိုအားမမျှတာကလည်းရွှေဈေးတက်ရတဲ့အကြောင်းနဲ့ပါနေတဲ့အတွက်ရွှေကိုတကယ်မလိုရင်ဝယ်ချဖို့အောင်သမားကြီးရွှေဆိုင်ရဲ့အထွေထွေမန်နေဂျာဦးမော်ကပြောပါတယ်
။လူတွေကအခုအကြောက်လန့်ပြီးတော့မှရန်ကုန်မှာဆိုအခုအဲ့ဘာပဲနေထုတ်ပြီးဝယ်တယ်ဆိုတော့အလကားဒီဝယ်တဲ့လူဒီမန်းများလို့ရှင် supply မှာမရှိလို့ရှင်ဈေးကအလိုလိုတက်မှာပဲလေ။အဲ့တော့ရွှေကိုတကယ်မလိုအပ်ဘဲနဲ့ရွှေဝယ်နေတဲ့လူတွေများနေလို့ရှင်မတက်နေမနဲ့လည်းဈေးတက်နေမှာပဲလေအဲ့တော့ရွှေမလိုလို့ရှင်မဝယ်တတ်ပါနဲ့ဒါပဲပြောချင်တယ်
ဒီနေ့စက်တင်ဘာ5ရက်နေ့မှာပြည်တွင်းရွှေဈေး73သိန်းကျော်အထိမြင့်တက်လာနေပြီးကမ္ဘာရွှေဈေး1548ဒေါ်လာအထိမြင့်တက်လာပါတယ်ပြည်တွင်းကရွှေဈေးနှုန်းကိုကမ္ဘာရွှေဈေးနဲ့ပြည်တွင်းဒေါ်လာပေါက်ဈေးကိုမြောက်1.85နဲ့စပြီးအကြမ်းမြင့်ဆန်နှုန်းဈေးတစ်ခုကိုသတ်မှတ်တာပါအဲ့ဒီအပေါ်ဝယ်လိုအားများလာရင်ဈေးကလည်းပိုတိုးတက်သွားတယ်လို့ပြည်တွင်းရွှေဈေးတွက်ချက်မှုကိုသိရပါတယ
်ပြည်တွင်းရွှေဈေးစံချိန်တင်မြင့်တက်နေတဲ့အကြောင်းကိုမတ်စုစုကရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါနိုင်ငံတကာသတင်းပုဂ္ဂိုလ်မပြောခင်မှာအခုတခါတော့စနေညတိုင်းအလီလန်အစီအစဉ်နဲ့ပတ်သက်ပြီးပြောပြခြင်းပါတယ
်သောရရှင်များရှင်နိုင်ငံရေးအရာတွဲဆုံဆွေးနွေးဖို့ရည်ရွယ်ပြီးထိုးစစ်တွေရက်စဲထားမဲ့အကြောင်းတရုတ်မြန်မာနယ်စပ်အခြေဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲ့ကကြေညာလိုက်ပါတယ်။တမတော်ကစစ်တိုင်း၅တိုင်းမှာတစ်ဖက်သက်အပြစ်ရဲ့နောက်ထပ်သတင်း၃ဘက်တပ်တန်းတိုးဖို့ကြေညာခဲ့ပြီးတဲ့ရပ်ပိုင်းတွင်မှာထွက်ပေါ်လာတဲ့လက်နက်ကိုင်အဖွဲ့တွေရဲ့ဒီကြေညာချက်ကနေတိုက်ပွဲတွေရက်စဲဖို့ဘလောက်ထိမျှော်လင့်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။အပြစ်ခက်ရဲစဲရေးတွေအပြန်အလှန်ကြီးညာထားချိန်မှာပဲတိုက်ပွဲတွေလည်းဆက်လက်ပြင်းထန်နေစေမှုလက်နက်ကင်ပြိပက္ခတွေရောပါရေးပြည်တွင်းငြိမ်းချမ်းရေးရှေ့ဆက်နိုင်ရေးဘာတွေဆောင်ရွက်ဖို့လိုအပ်နေသလဲစွာတွေကိုသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
ပရောဖက်ရှင်အနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာဖော်ဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်။ VOA ကနေခြားသမားတွေနဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။အခုတခါတော့ American နဲ့ Taiwan ဆက်ဆံရေးနဲ့ဆိုင်တဲ့သတင်းတွေကိုပြောပြကြပါမယ်။ထိုင်ဝမ်နဲ့အမေရိကန်ကြားဆက်ဆံရေးဟာဘယ်တော့မှမနဲ့မတူအောင်တိတ်ကောင်းနေတယ်လို့ထိုင်ဝမ်နိုင်ငံသားရေးဝန်ကြီးဂျိုးဆပ်ဘူးက VOA နဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောလိုက်ပါတယ်။ဒါပေမဲ့အမေရိကန်တရုတ်ကုန်သွယ်ရေးအငင်းပေါင်းမှုကြောင့်နိုင်ငံဆက်ဆံရေးပေါ်ရိုက်ခတ်နိုင်တယ်ဆိုတဲ့ဆိုရင်ချက်တွေကလည်းရှိနေပါတယ်။ထိုင်ပေကနေဘယ်ဂါလိုပေးပို့ထားတဲ့သတင်းလောက်ကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ F-16 တိုက်လေယာဉ်ဓာစင်ပေါင်းများစွာမကြာခင်ထိုင်ဝမ်ကိုပို့တော်မှာဖြစ်ပြီးဒါဟာဆယ်စုနှစ်တွေအတွင်းအမေရိကန်တိုင်ဝမ်လက်နက်အကြောင်းအဝယ်မှာအကြီးဆုံးပါဒီနေ့အစောပိုင်းကအမေရိကန်ကိုတိုင်ဝမ်သမရလာခဲ့ပါတယ်။ဒါဟာတရားဝင်သံတမန်ဆက်ဆံရေးမရှိတာတော့မှတိုင်ဝမ်အမေရိကန်ဆက်ဆံရေးပိုနီးကပ်လာနေတာကိုသက်သေပြနေတာဖြစ်တယ်လို့ဝန်ကြီးဂျိုးဆက်ဘူးကပြောပါတယ
်။ I agree with most of the assessment that Taiwan relations
ထိုင်ဝမ်နဲ့အမေရိကန်ကြားဆက်ဆံရေးဟာတိတ်ကောင်းနေပြီးဘယ်တော့မှမတူအောင်ပိုကောင်းနေနိုင်ချေရှိတယ်ဆိုတော့သုံးသက်ချက်အများစုကိုကျွန်တော်သဘောတူပါတယ်။
အဓိကကြောင်းကတော့သမ္မတဒေါ်နယ်ထရမ့်ကြောင့်ပါပဲလို့ဝန်ကြီးဂျိုးဆပ်ဝူးကဆိုပါတယ
် President Trump is very supportive of Taiwan and Vice President Pence is also
သမ္မတထရမ့်ဟာထိုင်ဝမ်အပေါ်တိတ်ကိုထောက်ခံသူဖြစ်တယ်လို့ဒုသမ္မတမိုက်ပန့်ဆာလည်းထိုင်ဝမ်ရဲ့မိတ်ဆွေကောင်ဖြစ်ပြီးတော့ထိုင်ဝမ်ကိုထောက်ခံလာတဲ့မှတ်တမ်းရှိကြီးရှိထားသူပါအမျိုးသားလုံခြုံရေးကောင်စီနိုင်ငံသားရေးဌာနနဲ့ကာကွယ်ရေးဌာနကလူတွေဟာလည်းကျွန်တော်တို့ရဲ့တကယ်မိတ်ဆွေကောင်တွေပါပဲ
1990ပြည်နှစ်တွေမှာတရုတ်ကိုအတိမတ်ပြုချိန်တိုင်ဝမ်နဲ့ဆက်ဆံရေးကိုအမေရိကန်ကအဆင့်လျှော့ချခဲ့ပါတယ်။ဒါပေမဲ့တရုတ်ရန်ကနေကိုကိုကိုတိုင်ဝမ်ကာကွယ်နိုင်စေဖို့အမေရိကန်ကလက်နက်ခဲယံရောင်းပေးနေတာပါ။တရုတ်ကတိုင်ဝမ်ကိုခွဲထွက်ထားတဲ့ပြည်နယ်တစ်ခုအဖြစ်သတ်မှတ်ပြီးလိုအပ်ရင်အင်အားသုံးပြန်ယူမယ်လို့ပြောထားပါတယ်။အမေရိကန်နဲ့ဆက်ဆံရေးတိုးတက်ဖို့အစိုးရကလှုပ်တာကိုထောက်ခံတယ်လို့တိုင်ဝမ်အာဏာရပါတီအမတ်ဝမ်တင်ယူကပြောပါတယ
်။ If you got against her live next to you and thatEvery day he climbed on the wall yell
ကိုင်းပြီးမှာလူစုတယောက်ရှိနေပြီးတော့အဲ့ဒီလူကနေတိုင်းကိုယ်အိမ်နိုင်ငံကိုခောက်ကိုအော်ဟစ်မင်းရငါအိမ်မိမငါမိမလို့ပြောမကြရင်မင်းကိုငါလာရိုက်မယ်လို့ပြောနေရင်ကုမိသားစုကိုကာွယ်ဖို့ဘေ့စ်ဘောထုတ်တော့ဂိုင်ထားမှာပါပဲ
ဒါပေမဲ့သမ္မတထရမ့်ဟာတိုင်ဝမ်နဲ့ပတ်သက်လို့ဒီလောက်ကြီးခိုင်မာဖို့မရဘူးလို့ဆိုရင်တွေလည်းရှိပါတယ်ဒီထဲမှာတိုင်ပေအခြေဆိုင်Fulbright ပြည်နာရောတင်စုရ Lev Nekman လေအပါအဝင်မှာ
Something that keeps a lot of us up at night is will Taiwan become a bargaining chip for Trump with China?
Taiwan ဟာ Trump အတွက်တရုတ်နဲ့ပေးယူလုပ်တဲ့ကိစ္စတစ်ခုဖြစ်လာမလားဆိုတာကိုကျွန်တော်တို့အတော်များများကစိတ်ပူနေတာပါ
။ Taiwan လိုပဲတရုတ်ရဲ့လွှမ်းမိုးမှုပိုတိုးလာတာကိုရင်ဆိုင်နေရတဲ့အိန္ဒိချင်း Hong Kong ကဒီမိုကရေစီရေးဆန္ဒပြပွဲတွေအပေါ် Trump ပြောခဲ့ပုံကြောင့်စိတ်ပူလာကြတာပါ။ဆန္ဒပြပွဲတွေဟာအဓိကယုံတွေလို့ Trump ကပြီးခဲ့တဲ့လမှာပြောခဲ့ပြီးဘယ်လိုကင်တွယ်မယ်ဆိုတာတရုတ်အစိုးရပေါ်မူတည်တယ်လို့ပြောထားတာပါနောက်ပိုင်းမှာလေသံပြန်ပြောင်းမိမယ်တရုတ်နဲ့ကုန်သွယ်ရေးအငင်းပွားမှုအကြောင်းပြောရင်ဒီကိစ္စနဲ့တခါတခါချိတ်ပြောနေသေးပါဒါပြင်တချို့ကဖြစ်စေချင်တယ်လို့ဆန္ဒပြပွဲတွေကိုထောက်ခံတဲ့စကားကိုလည်း Trump ကမပြောသေးပါဘူးဒါနဲ့ပတ်သက်လို့လည်း Lev Nekman ရဲ့အမြင်က
If Hong Kong and Taiwan are seen as auxiliary pieces to a trade war
ကုန်သွယ်ရေးစစ်ပွဲမှာဟောင်ကောင်နဲ့ထိုင်ဝမ်ကိုအပေးယူလို့ရှိရာကိစ္စတွေအဖြစ်မြင်ဒီကအရာအလုံးအတွက်ဘာအဓိပ္ပာယ်ဖြစ်ပါမလဲဒါကနောက်ထပ်အပေးယူလို့ရှိရာတစ်ခုသက်သက်ပါလားဒါမှမဟုတ်ဟောင်ကောင်နဲ့ထိုင်ဝမ်ကဒီမိုကရေစီနှိကြအဖွဲ့အစည်းတွေရှင်သန်ရေးအမေရိကန်ကတကယ်ပဲထည့်စဉ်းစားမှာပါလား
ထရမ့်ကတိုင်ဝမ်ကိုအပေးယူလို့ဖို့အတုံးချမဲ့လက္ခဏာမတွေ့ရဘူးလို့တိုင်ဝမ်အစိုးရကတော့ VOA ကိုပြောပါတယ်ဒါပေမဲ့လက်ရှိမှာတော့ဒါကမရေရာလာတဲ့အချက်တစ်ခုဖြစ်နေလို့မယ်လို့တိုင်ပေအခြေစိုက်လေ့လာသူလူရဲကျောင်းကပြောပါတယ်
The only thing from my own perspective Taiwan
is not being pointed to the thing that is that Donald Trump can't even mama see la bu so that Taiwan got teacher teacher so la ba be so that ba phit ma le so that jano ma ti ba da mai lou nai na ga ro American Suya ne sat san yi ku de zon lo ni ne tat pi lo khai ma au chu sa bu ba be
di che ya so yin phin Taiwan ha aw mien ni de so that tan da ya phit sia ma shi ba bu kya
American Taiwan နိုင်ငံဆက်ဆံရေးအခြေအနေနဲ့ပတ်သက်ပြီးတော့အခုကြေကြော်သိမ်းပြောပြတာဖြစ်ပါတယ်။ VOA ကနေခြားသမားတွေနဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။မကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုတင်ဆက်ပေးမှာဖြစ်ပြီးတော့အပတ်စဉ်ကျမကြီးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့ဒီတိုင်းရင်းသတင်းလောအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒ ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ကနေ2019ခုနှစ်စက်တင်ဘာ5ရက်ကြာသပတေးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့10နာရီအထိအစည်းအဝေးကိုတော့ LINE Media 25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းဆက်ပြီးထုတ်လွှင့်ပေးမဲ့အစည်းအဝေးထဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူ
ကျွန်တော်တို့တိုင်းဒါနဲ့ပတ်သက်တဲ့ဟာလေးတွေအများကြီးလှုပ်ထားတာရှိတယ်။အေးလှုပ်ထားတဲ့အခါကျတော့ကျွန်တော်တို့ကအေးမေးခွန်းဆုံးထွက်လိုက်တဲ့အခါကျတော့ကျွန်တော်တို့တိုင်းဒါပါတီကတင်ပြတဲ့အချက်လေးတွေကအခု45ဦးလုံးသာမေးထည့်လို့ရှိရင်ကျွန်တော်တို့တင်ပြတဲ့
ဒီအကြောင်းကိုတော့အပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်မှာတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီတဲကမှအရင်ဆုံးကျမကြီးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့ကလေးဖြည့်ဆွတ်စာအပိုင်း1ကိုတင်ပြထားပါတယ်။ကလေးမိခင်တွေအထူးသိကျင်ကြတဲ့ကလေးဖြည့်ဆွတ်စာကျွေးပုံကျွေးနီးကိုနိုင်ငံကဆန်နေနဲ့ညီပြီးတော့ဒီမတ်ရလွယ်ခုအောင်ကြပြလေးတစ်ပုဒ်လဲဆက်ထားပါတယ်အချက်ဆက်ချက်ပါတဲ့ဒီကလေးဖြည့်ဆက်စာကျွေးပုံကျွေးနီးကြပြတဲ့ကပထမ6ချက်ကဘာတွေဖြစ်ပြီးဘာကိုဆိုလိုပါသလဲဒီကြပြဆက်ထားတဲ့ကလေးထူကူနဲ့စေတက္ကသိုလ်တက်ကလေးကျမ်းမာပညာဌာနအငြိမ်းစားဌာနမှပါမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคคลีทุกๆญาวจีนปมอกค่ะดร.ซอเวครับเราတို့ဒီคลีငယ်တွေအတွက်ပေါ့เนาะဒီဖြည့်ဆွတ်စာကျွေးတဲ့အခါမှာမှတ်ရလွယ်အောင်လို့ဆရာဒီ Facebook ပေါ်မှာပေါ့เนาะကြပြားလေးတဘောရေးရတာကိုကျွန်တော်တို့တွေ့လဲရမှာဆရာအဲ့ဒါကြောင့်မလို့အခုလို့ဒီမှတ်လွယ်အောင်ပေါ့ဆရာကြပြားလေးပါတွေ့ပြီးတော့ဆရာရှင်းပြပေးပါလား
คลีဒီမှာဟိုဖြည့်ဆွတ်စာပေါ့မိခင်တို့6လကြာတော့မိခင်တို့တမျိုးပဲတိုက်ပြနေဘာမှမကျွေးသင့်ဘူးအဲ6လစပြီးတော့ဒီဖြည့်ဆွတ်အစာတွေကျွေးကြမယ်ပေါ့နော်။အော်ဒါလည်းကလေးမိပါလေးအနေနဲ့အနေနဲ့လေးနေရှိတဲ့မိကုန်းပါလို့ဘယ်လိုဖြည့်ဆွတ်အစာတွေကျွေးရမလဲ။ဘယ်လိုပုံစံနဲ့ကျွေးရမလဲဆိုတာကျွန်တော်တို့အတွက်အနေနဲ့မိခံတဲ့မိကုန်းပေါ့နော်။အဲကြောင့်လည်းကျွန်တော်တို့ဒီ UNICEF ကသူတို့ရဲ့ကြံပေးချက်ဆက်ချက်ပေါ့နော်။ဒါကိုခြေခံပြီးတော့ဖြည့်ဆွတ်အစာကျွေးမှုရမှတ်ပါဆက်ချက်ကလေးတို့အတွက်ဆိုတဲ့ကြံပေးလေးကျွန်တော်ရဲ့ Facebook page မှာတင်ထားလိုက်တာ
။ဟုတ်ကဲ့ဆရာတော့နံပါတ်1အချက်ကနေစပြီးတော့ကြော့ပြပေးပါလားဆရာအသေးစိတ်လေး။နံ
ပါတ်1ကတော့ဝိဇမကွယ်6လရွယ်တို့တမျိုးတည်းတိုက်ပါမယ်။ဖြည့်ဆွတ်အစာဟုသမျှ6လရောက်မှဖြည့်ဖြည့်အစာလို့ကျွန်တော်ဆက်ထားပါမယ်။ဘောကတော့ဘာလဲဆိုလို့ရှိရင်မိခင်တို့ဒီဖြည့်ဖြည့်ဆုံးတဲ့အာဟာရဖြစ်တဲ့ကောင်းသောအာဟာရလည်းဖြစ်တယ်။ဒါကြောင့်မို့မိခင်တို့တိုက်နေကလေးအတွက်လိုအပ်တဲ့အာဟာရတွေအကုန်ရပြီးသားပါ။ပါပြီးတော့ငါသမင်းကျွေးလိုက်တယ်ဆိုလို့ရှိရင်ကလေးအတိုင်းဝါဆိုရင်အဲဒီမိခင်တို့ကိုဖြည့်ဝဆိုတော့မှာပေါ့အဲ့တော့ဘာနဲ့တတူလဲဆိုတော့6လမတိုင်ခင်မှာဖြည့်ဆွတ်စာကြီးတာဆိုလို့ရှိရင်ကိုကလေးကိုအကောင်းဆုံးတရားရိုင်းကိုအကောင်းဆုံးစာဟာရကိုရမယ်စာတော့ဒစိတိဘန်းကိုဒုတိယဆင့်တတိယဆင့်စာစာကြီးဖြည့်ပြီးအမေတို့ကရော့သွားမှဆိုရပါတယ်ဒါကြောင့်မို့6လအထိမိခင်တို့တမျိုးနဲ့တိုက်ရပါမယ်ကြီးလည်းမတိုက်ရပါဘူးနော်အဲဒီရမိခင်တို့ကပါရက်ဖြစ်ပါဟုတ
်ကဲ့ဆရာအဲ့တော့ဆိုရကတော့ဒီ6လနောက်ပိုင်းကြမှာပဲဖြည့်ဆွတ်စာကစကျွေးရမယ်ပေါ့နော်အဲ့ဒီမတိုင်ခင်တော့လုံးဝမကျွေးသင့်ဘူးခလေးကိုဒုက္ခဖြစ်နေတယ်ပေါ့ဆရာနော
်ဟုတ်ပါတယ်ဟုတ်ဒီလည်းမတိုက်တဲ့မှာနော်
ဟုတ်ကဲ့အဲ့တော့နောက်တစ်ချက်ကောဆရာ6လပြည့်ပြီးတဲ့အခါမှာနောက်လိုက်နာသင့်တဲ့တစ်ချက်ကောဆရာ
ဖြည့်ဆွတ်စာကျွေးဒီခါဆေးလက်ရှည်စွာချုံပြီပါရပါဆုံးမပြောရပြအတင်းချက်မကျွေးရဆိုဒုတိယအချက်နည်းနဲ့ရှိပါဆိုတော့ဖြည့်ဆွတ်စာတွေကျွေးတဲ့အခါမှာလည်းဒီကျွန်တော်မိခင်တို့က6လ7လလောက်တည်းလုံလောက်ပါအဲ့တော့6လမှာတပြေးပြေးစပြီးတော့လေးချင်းလို့ကိုပြောတာပါဒီနေ့6လပြည်တာနဲ့နောက်တစ်နေ့ကျတော့နှစ်ချိန်သုံးချိန်အဲ့လိုပေါ့နော်အများကြီးပမာဏမြင်တာကျွေးရမယ်လို့မဟုတ်ပါဘူးအဲ့တော့ဖြည့်ဖြည့်ချင်းအနေနဲ့နည်းနည်းချင်းအနေနဲ့စားမယ်နောက်ပြီးတော့ကလေးရတစ်ခါကြီးလည်းစားဦးပေါ့နော် 大家来谁来谁进来进来做目标就业嘛，那不是讲到他干哪来的工作，他干哪来的工作，所以我们啥进步了，人家哪来干部啊，那三百个人啥没干，那三百个人没那么白领就来弄呗，那个标的也挺没那么多，人家什么就来标嘛了。那人家可能啥进步了没就业吧，可能啥来的老苦呗。
ဟုတ်ကဲ့ဆရာအဓိကတော့ဒီကလေးစားခြင်းစိတ်ရှိလောက်မြူဆွဲပေးပါဘောဆရာเนาะအတင်းကြမလို့ဖို့ဖြည့်ဖြည့်ချင်းကျွေးလိုက်ရတယ်
ဉာဏ်လောဘကြီးပြီးတော့ကျွေးဖို့မဟုတ်ပါဘူ
းဟုတ်ကဲ့နောက်တစ်ချက်ကောဆရာလိုက်လာတင်လား
သူကတော့ပကံခွက်ရောက်လက်စီးမယ်တန်ချင်းဘုရားရေးကြည့်တယ်သူကနည်းနည်းချက်ချင်းကျွေးနောက်တစ်ချိန်နဲ့ပြန်ရင်းနေလို့ကျွန်တော်ဆက်ထားပါတယ်ဘောကတော့ဒီကလေးကိုကျွေးတဲ့ပကံခွက်ရောက်တဲ့လက်ကတန်ချင်းဘုရားလည်းအတန်ချင်းအဲ့ဒီအပေရောဂါပုံဝင်ပြီးတော့ကလေးဝမ်းပြောင်းဖို့ရှောဖြစ်တယ်ဗျနော်ကလေးစားရကျွေးတဲ့ခမလည်းကုကုနွေးနွေးချက်ပြုတ်ပြီးရတာမှချက်ချင်းကျွေးဖို့ကောင်းတယ်နောက်တစ်ခါပြန်ကျွေးရမယ်ဆိုလို့ရှိရင်ပြန်တွေးဖို့လိုတယ်ဗျခါလေးကိုကျွန်တော်ဆက်ထားတာ
ပါဟုတ်ကဲ့ဆရာအဓိကတော့ဒီစားစားဒီတန့်ရှင်းပြီးတော့ကုကုနွေးနွေးဖြစ်ဖို့ပါဆရာနော
်ဟုတ်ပါ
ဟုတ်ကဲ့
ဒီရပ်ဖို့လို့ရတော့မရဘူးဗျနော်နွေးနွေးလေး
ဟုတ်ကဲ့ဆရာနောက်တစ်ချက်ကောဆရာ
နောက်တစ်ချက်6လဆကျွေးခြင်းမှာပမာဏကနည်းနည်းတာပါခုနကျွန်တော်ပြောသလိုဒီကနေ့တော့ဒီနေ့ကစကြေးပြီဆိုရတယ်အများကြီးချွေးကျင်ကြတယ်ပေါ့နော်အဲဒီနေ့စကြေးကျင်ကြတယ်အဲ့လိုမဟုတ်ပါဘူးပထမတကယ်တော့ဒီစားသောက်ကမိခင်လို့နေတော်တော်လေးလုံလောက်ပြီးပါတဖြည်းဖြည်းချင်းကျွန်တော်ကဖြစ်လို့ပြီးချွေးဖို့ပါ
ဟုတ်ကဲ့ဆရာအများတိုင်းလည်းမကောင်းဘူးဆရာနော်ဖြည်းဖြည်းချင်းနည်းနည်း
အများလည်းစားမှာမဟုတ်ဘူးနော
်ဟုတ်ကဲ့ဆရာ
ပြီးတော့ကျွန်တော်ဖြည်းဖြည်းချင်းတော့ပါ
ဟုတ်ကဲ့အစာပိုင်းဖြစ်တဲ့အတွက်ပေါ့ဆရာနော်ဟုတ်ကဲ့နောက်တစ်ချက်ကောဆရာကြီးလိုက်နာတင်တာရှိသေးလားဆရာ
နောက်တစ်ချက်ကတော့ဒီမှာငါချက်ကနှစ်ချက်ကျလို့ပုံရိပ်ချွေးဒီကနေ့လည်းမပြတ်သေးဘူးနော်ကလေးနှစ်ပြန်နှစ်တက်လို့ဒီပြည်ပြည်နဲ့ပုံချွေးသွားမယ်ပေါ့နော်ဒါပေမဲ့မိခင်မျိုးဖြတ်ဖို့လည်းမဟုတ်ပါဘူးခြောက်လာမှစာရီဖြည့်ဆွဲစာကျွေးလို့မိခင်မျိုးကတစ်နှစ်အထိအနည်းဆုံးအကျွေးဖို့လိုပါလေ
ဟုတ်ကဲ့ဆရာကြီးအဓိကတော့ဒီကလေးကြိုက်တာကိုပို့ပြီးတော့ကျွေးဖို့ကောင်းတယ်ပေါ့ဆရာနော်သူစိတ်ချိုက်လိုက်ကျွေးတဲ့တပတ်ဟုတ်ကဲ့နှုတ်ကလည်းမဖြတ်သင့်သေးဘူး
ဟုတ
်ကဲ့ဆရာ
။ခါရပြအောင်လည်းကြည့်ရအော
င်။ဟုတ်ကဲ့ဆရာ။အဲ့တော့နောက်တစ်ချက်ရောဒီဖြည့်ဆက်စာနဲ့ပတ်သက်ပြီးတော့နံပါတ်6ပေါ့ဆရာနော
်။နံပါတ်6ကတော့ပြောင်းလောင်းစာမှစပြင်မှာဝါသီပညာတက်လွယ်တာပေါ့နော်။ဘုရားမိခင်များထင်တာကကလေးဆိုလို့ရှိရင်မှုန့်နေအောင်ချိန်ရမယ်လို့ထင်တယ်ပေါ့နော်။အမှန်တော့အဲ့လိုမလုပ်ပါဘူး။ကျုပ်ကပြောချင်ရှိရင်သာစားလို့ရပါဘူး။ဒါတော့ဒီမှာဆန်ကျုပ်လိုဟာမျိုးဇွန်နဲ့ချေချေနော်အဲ့ဒါဆိုလို့ရှိရင်စားလို့ရပါဘူး။အဲ့တော့ဘာရပင်ကလည်းတော့တက်လေပါလေ။နောက်ရှင်းလာရမှာထိုင်ကြကိုယ်တိုင်ကိုင်းရစနိုင်ကြဆက်။ခလေးကရှင်းလာရတော့ရောက်တာလို့ရှင်းတော့သူကဒီကလေးတို့မဟုတ်လို့ရပြေးလိုက်။သူလည်းတူကန်စားတော့တော့တက်ပါ။တွားရတယ်တော့လည်းတော်လေးထွက်လာပြီနော်။ဘာမှတက်သေးတဲ့ဒီသဘောအောင်မှတွားတာရှိပါလား။နောက်တစ်နေ့သားလေးကိုလူလေဒီမေးဝိုင်းမှာသူပါမယ်။ဆိုလိုတာကတော့ဒီနေ့ရှိလို့ရှိရင်အတက်ကျွေးကြတော့သိမလို့တော့ပါဘူး။မိသားစုရဲ့ဒီဝိုင်းမှာမိသားစုနဲ့အတူတူစားလို့ရပါတယ်။အဲဒီကိုယ်စားရေးဆက်တာရောကလေးရစားမှမဟုတ်ဘူးနော်။ဒါနဲ့စားတော့ပြီဆိုရင်စားလို့ရပါတယ်။တော့ပြော့ပြော့တည်တည်တုံးရချင်းအကောင်းဆုံးကိုသူတည့်ရေးဆိုလေးစားနိုင်တော့ဒီနေ့ကလေးစားနိုင်တော့ဒီမှာတောင်းရပါတယ်ဆိုတော့ကျော်လက်ဒီစလေးတွေတုံးချွေးပဲစင်ခေါ်လို့ကျင်းလို့နော်။တော့ကျန်တာကလေးရရာစုကကလေးဆိုရင်ခမင်းတွေကအများကြီးချွေးရတယ်။ဟင်းကိုမချွေးရဘူးလို့သူယူဆကြတယ်ပေါ့နော်။တကယ်တော့မှားပါတယ်။အကောင်းဆုံးဟာပေါ့နော်ဆိုတော့ဒီသားစားတဲ့စားတော့တယ်မှာအကောင်းဆုံးဟာကလေးကိုဦးစားပေးပြီးဖေးရမှာပါ။အဲဒီစဉ်းစားချက်ကိုလုပ်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ချမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။တိုင်းရင်းသတင်းအစီအစဉ်ကိုမကြခင်မှာထုတ်လွှင့်ပေးပါမယ်။အခုတော့ဥအောင်ခင်မြမရေး30ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ကမ္ဘာမှာတည်တော်ပြုံးတိမှုတတိယအများဆုံးဟာမြန်မာနိုင်ငံဖြစ်ပါတယ်ပထမကဘရာဇီးဖြစ်ပြီးဒုတိယကတော့အင်ဒိုနီးရှားနိုင်ငံဖြစ်ပါတယ်မြန်မာတည်တော်ပျက်စီးပြုံးတိရပုံကိုဦးအောင်ခင်ကရေးပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
တည်တော်ဦးသိဌာနကထုတ်ပြန်တဲ့သတင်းတွေမှာတရားမဝင်တင့်တဲ့တည်တော်ဆွဲပျက်စီးဖမ်းဆီးရမိတဲ့သတင်းတွေကိုအများဆုံးတွေ့နိုင်ပါလေဒီမှုတွေမှာတစ်တော့ဝန်တန်းအကြမ်းလိုက်စားမှုနဲ့ဆက်နွယ်နေတာလည်းရှိပါသေးတယ်။တာဝန်ပေါ်လျော့မှုလည်းရှိပါသေးတယ်။တစ်တော့ဝန်တန်းတအူးဟာပ ျမ်းမြတ်တော်နေမည်ဧက9000ကိုသိမ့်သိမ့်ဖို့တာဝန်ယူနေရလို့မနိုင်မနှင်းဖြစ်တာလည်းရှိပါသေးတယ်။အများဆုံးအရေးယူခံရတဲ့ဝန်ထမ်းတွေကတော့တောကောင်းတဲ့တောအုပ်တွေဖြစ်ပါတယ်။လွတ်လပ်ရေးရစဉ်ကတစ်တောဖုံးလွှမ်းတဲ့ဧရိယာ90ရာခိုင်နှုန်းရှိခဲ့ပေမဲ့အခုတော့40ရာခိုင်နှုန်းသာရှိပါသေးတယ်။တတတရားဇာတာအရင်အမြင့်ပြည့်စည်လာတာကိုကာကွယ်ဖို့နဲ့ပြည်သူအခြေခံလိုအပ်ချက်ကိုဖြည့်ဆည်းဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တတဥပဒေသစ်ကိုပြဋ္ဌာန်းထားတာတစ်နှစ်ရှိသွားပါပြီ။1992တတဥပဒေကိုရုပ်သိမ်းပြီးအစ်စ်ပြဋ္ဌာန်းတာမှုပုံမူထိရောက်မယ်လို့မျှော်လင့်ရပါလေ။ဒေသခံပြည်သူအစုအဖွဲ့ပိုင်းတတလုပ်ငန်းတွေအကောင့်တွေပေါ်ရမှာအခုအညီပေးရမယ်လို့တတဥပဒေသစ်မှာဖော်ပြထားပါလေ။NLD အစိုးရဟာ2016က2021အထိဖြစ်တဲ့ဒုတိယ၅နှစ်စီမံကိန်းအကောင့်တွေပေါ်ဖို့တာဝန်ကျပါသေး။စီမံကိန်းအသစ်မှာပြည်သူပါဝင်ဖို့ဦးစားပေးပါလေ။
2010ကနေ2015အထိတစ်တော်နယ်မြေဧကပေါင်းတသန်းခွဲလောက်ပျက်စီးဆုံးရှုံးနေရတာမို့ကမ္ဘာမှာတစ်တော်ပြုံးတီးမှုနှုန်းတတိယအများဆုံးဟာမြန်မာနိုင်ငံဖြစ်ပါတယ်။ပထမကဘရာဇီးဖြစ်ပြီးဒုတိယကအင်ဒိုနီးရှားဖြစ်ပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာ2011ကနေ2031ခုနှစ်အထိအနည်း20ဘက်စုံစီမံကိန်းချပြီးပအဝန်ကျင်ထိန်းသိမ်းရေးနဲ့တစ်တော်ကန္တဖုံမျိုးထုတ်တဲ့ရေးကိုဆောင်ရွက်ပါတယ်။၅နှစ်စီမံကိန်း၄ခုနဲ့အကောင့်ထဲပေါ်မဲ့အနည်း20စီမံကိန်းဖြစ်ပါတယ်။ NLD အစိုးရဟာ2016ကနေ2021အထိဖြစ်တဲ့ဒုတိယ၅နှစ်စီမံကိန်းကိုအကောင့်ထဲဖော်နေပါတယ်။ဒီစီမံကိန်းမှာပြည်သူလူထုနဲ့ဆိုင်တာ၃ခုရှိပါတယ်။ကျေးလက်လူထုအတွက်အခြေခံတည်တော်အတွက်ပစ္စည်းဖြည့်ဆည်းရေးအိမ်ဆောက်လုပ်ဖို့လိုအပ်တဲ့တစ်ကိုဖြန့်ဝေနိုင်ရေးနဲ့ပတ်ဝန်းကျင်နဲ့တည်တော်ထိန်းသိမ်းရေးမှာလူထုပါဝင်လာစေရေးစတာတွေဖြစ်ပါတယ
်။စိုက်ပျိုးရေးတိုးချဲ့မှုကြောင့်တည်တော်တွေပစ္စည်းရတာများတယ်လို့မကြာမီကထုတ်တဲ့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစာမှာဖော်ပြပါတယ်။2012က2014အထိဆယ်နှစ်ကျော်အတွင်းစိုက်ပျိုးရေးနဲ့တပ်တူတွင်လုပ်ငန်းကြောင့်တည်တော်ဧရိယာနပန်းခွဲဆုံးရှုံးသွားတယ်လို့ဆိုပါတယ်တစ်တော်နယ်မြေအနီးမှာလမ်းပေါက်လို့မှုအခြားအခြေခံအဆောက်အုံတိစောက်တာတွေကလည်းအကြောင်းရင်းတစ်ခုဖြစ်ပါတယ်စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနနဲ့တစ်တော်ဦးစီးဌာနတို့သဘောထားကွဲလွဲတာဟာလည်းပြဿနာပေါ်ရတဲ့အကြောင်းရင်းပဲလို့ဆိုပါတယ်စိုက်ပျိုးမြေနဲ့မြေလက်မြေလွတ်မြေရိုင်းကိုစိုက်ပျိုးရေးဌာနကကြီးကြပ်ပြီးတစ်တော်နယ်မြေကိုတစ်တော်ဌာနကကြီးကြပ်ပါတယ်
တတော်နယ်မြေမှာကျိုးဝိုင်းတောနဲ့ကျိုးပင်ကာကွယ်တောတွေပါဝင်ပါတယ်။တတော်ဌာနကတတော်နယ်မြေကျယ်ဝန်းလာတာကိုလိုလားပြီးစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဌာနကတော့စိုက်ပျိုးမြေတိုးပွားတာကိုမြင်ညင်ပါတယ်။ဒီနေရာမှာဝန်ကြီးဌာနနှစ်ခုထိတ်တိုက်တွေ့ပါတော့တယ်။စိုက်ပျိုးရေးလုပ်ငန်းအားပေးဖို့ရွယ်ပြီးမြေလွတ်မြေလက်မြေရိုင်းဥပဒေကိုပြဋ္ဌာန်းပါတယ်။ဒီဥပဒေရဲ့ပြင်ဆင်ချက်ကိုမနစ်ကပြဋ္ဌာန်းခဲ့ပါတယ်။ဆန်စပါးအပြင်စီတွက်အောင်ရဘာကြံစတဲ့စိုက်ခင်းတွေတိုးပွားလာအောင်စိုက်ပျိုးမွေးမြူရေးနဲ့ဆယ်မြောင်းဌာနကအားပေးပါတယ်။တရားဝင်စိုက်ပျိုးရေးလုပ်ငန်းချဲ့ထွင်မှုနဲ့တစ်ခိုးထုတ်မှုကြောင့်ကောင်းမွန်တဲ့နယ်မြေတွေပျက်စီးခဲ့ရတယ်လို့ဆိုပါတယ်။တပ်တူတွင်းကြောင့်ကချင်မန္တလေးနဲ့စကိုင်းတိုင်းမှာတောမြေဧကတသန်းကျော်ဆုံးရှုံးရပါတယ
်။ကျောက်စိမ့်တူဖို့မှုကြောင့်တစ်တော်နယ်မြေတွေမကပဲသဘာဝပတ်ဝန်းကျင်မှာပျက်စီးရပါတယ်။ဥရုမြင့်နဲ့ချင်းတွင်းမြင့်တလျှောက်ကတစ်တော်တွေပျက်စီးကုန်တာဟာတရားဇာတ်တူးဖော်မှုကြောင့်ဖြစ်ပါလေ။ရေအားပြစင်နဲ့ဆယ်မြောင်းတိဆောက်မှုကြောင့်2001က2014အထိဆယ်နှစ်ကျော်ကာလမှာတစ်တော်နယ်မြေဧက3သိန်းပါပျက်စီးသွားပါလေ။ရေကာရာတိဆောက်မှုကြောင့်မြေဧက3သိန်းခွဲလောက်ရေမြုပ်သွားမယ်လို့ကမှန်းထားပါလေ။စိုက်ပျိုးမြေဧက10သန်းတိုးမဲ့စီမံကိန်းမှာမြေလွတ်မြေလက်မြေရိုင်းရောရိုးရာမြေရောပါဝင်လာပွဲရှိပါလေစစ်အာဏာသိမ်းပြီးတဲ့နောက်1990ကစပြီး55နှစ်လောက်ကျွန်းနယ်အခြားတစ်တွေကိုအလွန်အကျွံထုတ်ယူတာဟာတစ်တော်မြေပစ္စည်းပြုံးတည်ရတဲ့အဓိကအကြောင်းရင်းဖြစ်ပါလေ2010မှာကျွန်းတန်ချိန်9သိန်းကျော်နဲ့အခြားတစ်မှာတန်ချိန်3သန်းနီးပါးထုတ်ယူခဲ့ပြီးတဲ့နောက်တစ်ထုတ်လုပ်မှုကျဆင်းလာတယ်လို့ဆိုပါလေမြမတစ်တော်ကိုတောကောင်းတောပြင်းနဲ့တောနှိမ်ဆိုပြီး3မျိုးခွဲထားပါလေတိုင်းပြည်ဧရိယာ27ရာခိုင်နှုန်းကသာတောကောင်းဖြစ်ပြီးတောပြက်က27ရာခိုင်နှုန်းတောနှင်းက22ရာခိုင်နှုန်းရှိပါသေး။တစ်ထုတ်ယူမှုများလာရင်တောကောင်းဟာတောပြက်ဖြစ်သွားပါလိမ့်မယ်။
မြန်မာရေး30ချက်စီစဉ်ကိုဦးအောင်ခင်ကကိုညာဝင်းအောင်နဲ့အတူတင်ဆက်ပြသွားတာဖြစ်ပါတယ်။အခုတခါတော့တိုင်းရင်းသားနယ်စပ်ဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီအစီအစဉ်ကိုတော့ထိုင်းချေဆိုင်တိုင်းရင်းသတင်းနောက်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောကကြည့်ဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဘက်မှာပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့လို့ဒေသခံကြေးရွာသား၈ဦးဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေမှာအရက်သားတွေထိခိုက်မှုများပြားလာနေတယ်လို့ယင်သွာလာမှုတွေပိတ်ပင်တားဆီးခံနေရတယ်ဆိုတာနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကနေရခိုင်အမျိုးသားပါတီကလွတ်တော်ကိုယ်စားလှယ်နှစ်ဦးနှုတ်ထွက်သွားတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရက်တပင်ကြီးရွာမှာပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ဒေသခံကြီးရွာသား၈ဦးဒဏ်ရာရရှိခဲ့ပါတယ်။စက်တမလ၂ရက်နေ့မွန်းလွဲပိုင်းမှာရွာအပြင်ကပောက်ကွဲတံတွေထွက်ပေါ်ပြီးလက်နက်ငယ်ပြစ်ခတ်မှုကြောင့်လူ၈ဦးဒဏ်ရာရရှိခဲ့တာပါ။ရခိုင်လက်နက်ကိုင် AA အဖွဲ့ကနေရွာထဲအကာအကွယ်ယူပြီးပြစ်ခတ်လို့တပ်မတော်ဘက်ကပြန်လည်ပြစ်ခတ်တာဖြစ်ပြီးဒဏ်ရာရတဲ့သူတွေဟာလည်း AA နဲ့ပတ်သက်တဲ့သူတွေလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်။ AA ဘက်ကတရက်တပင်ကြေးရွာမှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောပါတယ်။ဒဏ်ရာရသူတွေကတော့တရက်တပင်ရွှေတလဲကြောက်တလုံးနဲ့ရပက်ကြေးရွာသားတွေဖြစ်ကြပြီးသူတို့ကိုရွှေကရုဏာလူမှုကူညီရေးအသင်းကကြောက်တော်စီယုံကိုပို့ဆောင်ပေးခဲ့ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်မြောက်ပိုင်းမှာမိတ်၃ဘွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေပြီးတော့အရသားတွေထိခိုက်မှုများပြားလာသလိုပြည်တော်စုလက်မှတ်ကြီးမှလည်းကားသွားလာမှုပိတ်ပင်စားဆီးမှုတွေခံနေရတာပါ။ကိုခိုင်မြို့နယ်နန်းကိုရွာကျော်မှာစက်တဘာလ3ရက်နေ့နဲ့4ရက်နေ့တွေမှာတပ်နဲ့ကင်ဖွဲ့တစ်ခုကနေမော်တော်ယာဉ်တစ်ချို့ကိုတားမြစ်ပြီးမိရှို့ခဲ့ပါတယ်။မော်တော်ယာဉ်အစီးရေ9စီးထက်မနည်းမိရှို့ခံထားရတယ်လို့ကားသမားတွေကပြောပါတယ်။ကိုခိုင်မြို့ပေါ်ရက်ွက်ရှိမှာတိုက်ပွဲတစ်ချိန်ဖြစ်ပွားခဲ့ပြီးကိုခိုင်မြို့အတွက်အေရှာဝေါ်တိုးကွေ့ကြာမော်ဟိတ်စုစည်းရွာဘက်မှာလည်းတိုက်ပွဲထပ်မံဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွင်လက်နက်ကြီးကြီးကြောင့်ကလေးနှူးအမျိုးသမီး3ဦးအပေါင်း5ဦးတိတ်ဆုံးခဲ့ပြီးတော့3ဦးဒဏ်ရာရရှိခဲ့ပါတယ်။တိုက်ပွဲကြောင့်ရွာနဲ့ခြေတက်ဒေသခံရွာသားတွေလည်းစစ်ဘေးလွတ်ရာတိမ်းရှောင်နေရပါတယ်။ဩဂုတ်လလည်းကတည်းကဆိုရင်တိုက်ပွဲကြောင့်ဒေသုံးလူအရသား18ဦး၊တန်ရာရရှိသူ28ဦးရှိနေပြီဖြစ်ပါတယ
်။မြမီမြောက်ပိုင်းနမ်ခမ်းမြို့နယ်မှာလက်နက်ကိုင်တွေကြားတိုက်ပွဲကြောင့်မုံဝီအုပ်စုမှစစ်ရှောင်ခိုးလုံနေတဲ့မန်ပန်ရွာလူထုဟာလာမယ့်နှစ်စမ်းပိုင်းမှာရွာတစ်ကိုပြောင်းရွှေ့နေထိုင်ကြတော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့2016ခုနှစ်တုန်းက TNLA နဲ့ RCSS ကြား TNLA နဲ့တပ်မတော်ကြားတိုက်ပွဲတွေကြောင့်ရွာမီးရှို့ခါရလို့မုံဝီအုပ်စုရှမ်းစာပင်နေရင်ကျင်းမှုယုံကထိုးပေးတဲ့တဲမှာခိုလုံနေတဲ့မန်ပန်ရွာသား300ကျော်မိသားစု90ကျော်ဟာလာမယ့်2020မတ်လမှာမုံဝီနဲ့ဟိုပန်ကြားဟိုပန်ရွာတစ်နေရာမှာပြောင်းရွှေ့နေထိုင်ကြမှာဖြစ်ပါတယ်။လက်ရှိမှာတော့ရွာတစ်နေရာမှာအစိုးရကစစ်ရှောင်တွေအိမ်ဆောက်ဖို့အတွက်မြေနေရာတွေထိုးညှိပေးနေပြီဖြစ်တယ်လို့နေအိမ်တွေဆောက်ဖို့အတွက်တော့ NGO အဖွဲ့တစ်ဖွဲ့ကကမ်းလှမ်းထားကြောင်းနမ်ခမ်းမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးအေးမောင်ကပြောပါတယ်
။ကရင်ပြည်နယ်မြန်ကြီးကိုစစ်ဆောင်စခန်းမှာလင်းနစ်နီပါခိုလုံနေထိုင်ပြီးနေရပြန်သွားတဲ့မဲတော်စစ်ဆောင်တို့ကပြန်လည်ထူထောင်ရေးအတွက်အခက်အခဲကြုံတွေ့နေရပြီးအကူအညီလိုအပ်နေပါတယ်။မဲပရိုခီနဲ့မဲပရိုထအခြေရွာနေရာရှိရွာသားတွေဟာအခုနှစ်ဖေဖော်ဝါရီလကတည်းကနေရပြန်ပြီးဖြစ်ပေမဲ့လည်းစောင့်ဝနေရေးပြန်လည်ထူထောင်ရေးအတွက်အရင်နှီးနဲ့ထူထောင်ရေးလိုအပ်ချက်တွေအကူအညီမရှိတဲ့အတွက်အခက်အခဲကြုံတွေ့နေရတာပါ။အဆိုပါရွာသားတွေအတွက်ပုတ်လိကလူရှင်တို့ကအခြေခံစားတောက်ကုန်တွေတွားရောက်လှူဒါန်းတာရှိပြီးပြန်လည်ထူထောင်ရေးအပိုင်းတွေအတွက်အစိုးရအနေနဲ့တွားရောက်ကူညီပေးသင့်တယ်လို့အဖွဲ့အစည်းတစ်ခုကလည်းကူညီနိုင်မဲ့နေလန်းရှာပေးသင့်ကြောင်းကရင်မျိုးသမီးစီယုံသွင်းမှုနှင့်နော်စစ်စစ်ဟဲကပြောပါတယ်။မြန်ကြီးကိုစစ်ဆောင်စကန်စစ်ဘေးရှောင်တွေနေရပြန်ဖို့အတွက်မြေမြုပ်မိုင်းနဲ့နေမြေမတည်ငြိမ်သေးတာကြောင့်လက်ရှိစစ်ဆောင်4000ကျော်ခိုးလုံနေရဆဲဖြစ်ပါတယ်။
မြမငင်းချင်းဖြစ်စင်မှာ DDR SSR ဆိုတဲ့အစိုးရနဲ့တိုင်းနာလက်နက်ကင်တပ်ဖွဲ့တွေရဲ့လက်နက်ပြုတ်သိမ်းရေးတပ်ဖြတ်သိမ်းရေးပြန်လည်ပေါင်းစည်းရေးနဲ့လုံခြုံရေးကဏ္ဍပြုတ်ပြင်ပြောင်းလဲရေးအလုပ်ယုံစွန့်နှုတ်ပွဲတွေကို
မွန်ပြစ်တပါတီကထိုင်းမြန်မာနယ်စပ်တနီယာမှာတုံးရကြပြုတ်လုပ်ခဲ့ပါတယ်အဲ့ဒီအလို့ယုံဆွနှုတ်ပွဲမှာမွန်ပြစ်တပဟိုအလို့မှုဆောင်ဖွဲ့ဝင်တွေဘဟိုကော်မတီဝင်တွေနဲ့စစ်ပတ်အရာရှိတွေစုစုပေါင်း50ဦးခန့်တက်ရောက်ခဲ့ပါတယ်အစိုးရတပ်မတော်နဲ့
လုံးဝအမြင်မတူကြတယ်လို့အခက်အခဲများပြားတဲ့အတွက်ကျင်းပပစ္စည်းခဲ့တဲ့28ရာစုပင်လုံးအစည်းအဝေးတွေမှာလုံခြုံရေးကဏ္ဍဆွေးနွေးပွဲတွေကိုဆွေးနွေးရုံသာရှိခဲ့ပြီးဆုံးဖြတ်ချက်တစ်ခုမှမချနိုင်ခဲ့ဘူးလို့မွန်ပြည်သက်အရာရှိတဦးကဆိုပါတယ်အခုသတင်းဝါတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ2018ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှာပါဝင်တဲ့ရခိုင်မျိုးသားပါတီကလွ
ောက်အခုလိုမျိုးကော်မတီအဖွဲ့ဝင်ကနေနှုတ်ထွက်ဖို့လှုံ့ဆော်ရတာပါလေဒီ45ဦးကော်မတီမှာဘလို့မမျှမတမှုတွေရှိနေပါသလဲအကြောင်းစုံကိုတော့ကိုရောဘက်ကစုစည်းထားပြီးနိုင်ငံဝင်ကတင်ဆက်ထားပါတယ
်2008ဖွဲ့စည်းပုံပြင်ဆင်ရေး45ဦးပူးပေါင်းကော်မတီမှာပါဝင်တဲ့ရခိုင်မျိုးရပါတီကမျိုးရလှုပ်တော်ကိုဆက်လက်ဦးမြင့်နိုင်နဲ့ပြည်သူ့လှုပ်တော်ကိုဆက်လက်ဦးအောင်ကျော်စံတို့ကပူးပေါင်းကော်မတီရဲ့ဖွဲ့ဝင်ကနေနှုတ်သက်ခွင့်ပြုဖို့စက်တင်ဘာလ3ရက်နေ့ကနှုတ်သက်စွာတင်သွင်းခဲ့ကြတာပါအခုလိုဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကနေနှုတ်ထွက်ရတဲ့ကိစ္စနဲ့ပတ်သက်ပြီးရခိုင်မျိုးရပါတီကမျိုးရလှုပ်တော်ကိုယ်စားလှယ်ဦးမြင့်နိုင်ကအခုလိုပြောပါတယ
်ဖွဲ့စည်းပုံကျွန်တော်တို့မုံချမ်းဆွေးနွေးတဲ့အခါကျတော့မုံချမ်းမှာကအချက်တစ်ချက်ပဲပါမယ်ဆိုတဲ့အခါကျတော့ကျွန်တော်တို့တိုင်းရင်းသားပါတီတွေကတင်ပြတဲ့အချက်လေးတွေကအများကြီးရှိတယ်ခင်ဗျာပုံမှန်တွေထဲမှာကျွန်တော်တို့ကတိုင်းရင်းသားပါတီတွေဆိုတော့ကျွန်တော်တို့လိုချင်တဲ့အချက်လေးတွေကျွန်တော်တို့ပြစ်ချင်တဲ့အချက်လေးတွေကျွန်တော်တို့တိုင်းရင်းသားနဲ့ပတ်သက်တဲ့ဟာလေးတွေအများကြီးလှုပ်ထားတာရှိတယ်အဲဒီလှုပ်ထားတဲ့အခါကျတော့ကျွန်တော်တို့ကအဲဒီမေးခွန်းဆုံးဖြတ်လိုက်တဲ့အခါကျတော့ကျွန်တော်တို့တိုင်းရင်းသားပါတီကတင်ပြတဲ့အချက်လေးတွေအခု45ဦးလုံးကမေးထည့်လို့ရှိရင်ကျွန်တော်တို့တင်ကြတဲ့ချက်တွေကပါလာနေတာအကြောင်းမရှိဘူးဆိုတဲ့ဟာကျွန်တော်တို့သုံးသပ်မိတယ်ခင်ဗျာအဲ့ဒါတွေက
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကိုအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD က20ဦးတပ်မတော်က10ဦးကြံ့ခန့်ရေးပါတီရခိုင်မျိုးသားပါတီရှမ်းမျိုးသားဒီမိုကရေစီဖွဲ့ချုပ်တို့က2ဦးစီနဲ့တခြားပါတီက2ဦးစီ45ဦးနဲ့ဖွဲ့စည်းထားတာဖြစ်ပြီးဖွဲ့စည်းပုံပြင်ဆင်ရေးဆိုပြီးချက်ပေါင်း3000ကျော်ကိုတင်သွင်းခဲ့ကြတာပါရခိုင်မျိုးရပါတီဟာ2008ဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်ဒုတိယအများဆုံးတင်သွင်းခဲ့တဲ့ပါတီဖြစ်ပြီးအချက်ပေါင်း858ချက်တင်သွင်းခဲ့တာဖြစ်ပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်တွေကိုဆွေးနွေးဆုံးဖြတ်တဲ့အခါမှာကိုယ်စားလှယ်လိုက်မဲပေးတဲ့စနစ်ကိုကျေတွန်းခဲ့တဲ့အတွက်ကိုယ်စားလှယ်များစုရှိတဲ့လက်ရှိအာဏာရပါတီကတော့မဲအသာရရှိမှာဖြစ်သလိုတိုင်းဒေသရဲ့တန်လူလားချက်တွေပါဝင်လန်ကြအကြောင်းမရှိတဲ့အတွက်အခုလိုနှုတ်ဆက်ဖို့ပါတီကနေဆုံးဖြတ်တာဖြစ်တယ်လို့ရခိုင်မျိုးရပါတီပြောခွင့်ရပုဂ္ဂိုလ်သောအင်းနုစင်ကပြောပါတယ်
ကျန်းလိုက်စတဲ့ပြီးတော့ဆွေးနွေးကြတဲ့အခါမှာကျမတို့လိုချင်တဲ့စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်တည်ထောင်မှုဆိုတဲ့ကလုံးကပါမလာတော့အဲ့ဒီပုံစံကပါမလာတော့မဲခွဲလိုက်လေကိုယ်စားလှယ်အများစုပါတယ်လက်ရှိအနာရနိုင်ငံရေးပါတီကပဲဝတ်တာစီရသွားတဲ့အနေအထားရှိကျမတို့ခိုင်မျိုးသားပါတီအပါအဝင်ခြားတိုင်းရင်းသားတွေရဲ့အတန်လူလားချက်တွေကဒီမဲစနစ်အတိုင်းသာဆုံးဖြတ်ပြီးကြည့်ရမယ်ဆိုရင်တော့ပါတခုမှအရာကျင်းလာကြရမရှိဘူးလားကျင်းနေလား
စက်တင်ဘာလ2ရက်နေ့ကလည်း48ဦးကော်မတီဝင်အမျိုးသားညီညွတ်ရေးဒီမိုကရက်တစ်ပါတီကောင်ဆောင်ဦးစိန်ဝင်းကလည်းကော်မတီအတွင်းအဆိုပြုချက်တွေကိုတည်ပြုရမှာလှုပ်ဝက်မဲပေးစနစ်နဲ့ပြုလုပ်ဖို့တင်ပြပေမဲ့ဆောင်ရွက်မပေးတာဖွဲ့စည်းပုံပြင်ဆင်ရေးမူဝါဒဥတည်ချက်5ချက်ပေါ်မှာလိုက်နာမှုအားနည်းတာတွေကြောင့်နှုတ်ဆက်စွာတင်ခဲ့ပါတယ်ခင်ဗျာ
ဆက်ပြီးတော့ NC ရဲ့အပြည့်အစာချုပ်မှာလက်မှတ်ရေးထိုးထားတဲ့မွန်ပြည်တစ်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ဟာတိုင်းနာလနဲ့ကైအဖွဲ့ရဲ့ငင်းချင်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အဖွဲ့မှာတင်းပြပါဝင်ခဲ့ပြီလို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးသွားမှာပါရှင
်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စံရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားကြတဲ့တိုင်းနာလနဲ့ကైတော်လှန်ရေးဖွဲ့စည်းများရဲ့ငင်းချင်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD စီဝေးမှာဝန်ပြည်သက်ပါတီ NNSP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ပြီးခဲ့တဲ့ဩဂတ်စ်လ25ရက်နေ့ကတင်းပြည့်ဖွဲ့ဝင်ဖြစ်ပါဝင်လာပြီးဖြစ်ပါတယ်။ဒီလိုတင်းပြည့်ဖွဲ့ဝင်တွေဖြစ်လာတဲ့အတွက်ငင်းချင်းရေးဖော်ဆောင်မှုမှာပိုပြီးတော့အားကောင်းလာမယ်လို့လည်းမွန်ပြည်တစ်ပါတီဗဟိုနိုင်ငံရေးဌာနတာဝန်ခံနိုင်အောင်မင်းကြီးကအခုလိုပြောပါတယ်
။ကျွန်တော်တို့အရင်ကဆိုရင် PPSC Plus အနေထားအနေနဲ့ပဲပါဝင်လို့ရတယ်ပေါ့နော်။အခုဆို PPSC ကျမှအပြည့်ပါဝင်တာဆိုတော့တကယ်ကိုပူပေါင်းဆောင်ရွက်မှုအပြည့်ရှိရမယ်။တော်ရင်ဘုတော့ပဲဘုလေအပြည့်ဝကျွန်တော်တို့ပူပေါင်းဆောင်ရွက်လို့ရမှာဆိုရင်ကျွန်တော် PPSC အားတော်တော်လေးပုံမှန်ထိရောက်လာမလို့ဆိုတာပေါ့နော်။
NCA ကောင်ထယ်ဖော်ဆောင်မှုကိုဘယ်လိုလှုပ်ဆောင်သွားရမလဲဆိုတာနဲ့ပတ်သက်ပြီး PPSD အစိုးရချက်တွေကိုအစိုးရတမတော်လွှတ်တော်ကလက်ခံမယ်ဆိုလို့ရှိရင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ UPC ကိုတက်ရောက်ဖို့အဆင်နှေးပဲလို့နိုင်အောင်မငေးကအခုလိုဆက်ပြောသွားပါတယ
်ပြည်ထောင်စုလုံးကြီးစနစ်ဆိုင်ရာဒုက္ခစီမလဲထပ်မှပြီးတော့ဆွေးနွေးမယ်နော် NCA အကောင့်တွေပေါ်ဖို့ကလည်းကြားလဲဆွေးနွေးပေါ့တောင်းဆိုရဖို့တော့တက်မတော်ကပြည်ပြည်များလက်ခံမယ်ဆိုရင်ယူသွားဖို့ဆင်ပြေပါမယ်
မွန်ပြည်တပ်ပါတီနဲ့တာဟုဒီမိုကရက်တစ်အစည်းအရုံးတို့ PPSD မှာပါဝင်လာတာကိုလက်ခံကြိုဆိုတယ်လို့လည်းအစိုးရငြိမ်းချမ်းရေးအကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေကပြောပါတယ
်မွန်ပြည်တပ်ပါတီနဲ့တာဟုတို့ကအရင်တော့ NCA ဆိုခဲ့တယ်ဒါပေမဲ့ PPSD ရဲ့ဆက်ဆက်အဖွဲ့အစည်းအနေနဲ့ပါပင်တယ်အခုတော့တင်းပြေးအဖွဲ့အစည်းအနေနဲ့ပါလို့တော့ဒါကောင်းမွန်တဲ့ချင်းကြမှုလို့ကျွန်တော်တို့ကတော့အဲ့လိုပဲနားလည်တယ်ကြိုဆိုတယ်ပေါ့လေအဲ့မကြမီမှာအဲဆွေးနွေးပွဲတွေကျွန်တော်တို့ပြန်ဆလာနိုင်မှာဖြစ်တဲ့ကြဲဒါကောင်းမွန်တဲ့အနေအထားကိုကျွန်တော်တို့ကတော့အဲ့လိုပဲရှိရပါတ
ယ်။ဩဂတ်စ်လ23ရက်နေ့ကနေ25ရက်နေ့အထိထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပပြည်စည်းခဲ့တဲ့ PPSD စည်းဝေးမှာတော့ NCA ကောင်ထယ်ဖော်မှုအပါအဝင်ငင်းချမ်းရေးလုပ်ငန်းစဉ်မှာကြုံတွေ့နေရတဲ့တစ်ဆုတ်မှုတွေကိုဖြေရှင်းကြော်လွှားနိုင်ရေးအတွက်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆယ်ရေးသဘောတူစာချုပ်အကောင့်ထယ်ဖော်မှုဆိုင်ရာမူပေါင်းတရားကိုစနစ်တကျရေးဆွဲချမှတ်ပြီးအစိုးရနဲ့ဆွေးနွေးသဘောတူညီမှုရယူဖို့အတည်ပြုချမှတ်နိုင်ခဲ့ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရက်တပင်ကျေးရွာမှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့အတွက်ဒေသခံကျေးရွာသား10ဦးဒဏ်ရာရရှိခဲ့ပါတယ်။မြောက်ပိုင်းမဟာမိတ်၃ဖွဲ့နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအရက်သားတွေထိခိုက်မှုများပြားသလိုယင်သွန်းလာမှုတွေပိတ်ပင်တားဆီးခံနေရပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်တဲ့တင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
တော်ရရှိနေခုနားဆင်ခဲ့ရတာကတော့အပတ်စဉ်တိုင်းသတင်းလောအစီအစဉ်ဖြစ်ပါတယ်ဖီမြန်မာပိုင်းကနေခြားတော်ရင်းနဲ့ညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုလိုင်းလိုမီတာ1925 30နဲ့တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်တော်ရရှိနေအနေနဲ့ VOA ကိုဝေဖန်ကြံပေးတာတွေပေးခြင်းတယ်တေးသချင်းတောင်းခြင်းတယ်ဆိုတော့ကျွန်တော်တို့ရဲ့email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဒါမှမဟုတ်ကျွန်တော်တို့ကိုဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်ခြင်းလည်းဆိုရင်တော့1239 382 9994ဖြစ်ပါတယ် fax နဲ့ဆက်သွယ်ခြင်းလည်းဆိုရင်တော့1239 382 9994ဖြစ်ပါတယ်စာလိုက်ကနေတစ်ဆင့်ဆက်သွယ်ခြင်းလည်းဆိုရင်တော့ voa american အတံမြန်မာပိုင်းစီစဉ်စာလိုက်တရာမှ855ဘူးစာလိုက်ကြည်ရန်ကုန်မြို့လို့လိပ်မှုပြီးတော့စာရေးသားပေးပို့နိုင်ပါတယ်အခုတော့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
ရန်ကုန်ပြည်ပဆိုင်ရာလေဆိပ်မှာစစ်လေယာဉ်တစ်စင်းလမ်းကျော်သွားတဲ့အတွက်ပြည်ပနိုင်ငံတွေကလာတဲ့လေယာဉ်တွေလမ်းကြောင်းပြောင်းဆင်းတဲ့ရတွေလည်းရှိခဲ့ပါတယ်။တရုတ်နိုင်ငံလုံး Y212F အမျိုးအစားစစ်လေယာဉ်ဟာရန်ကုန်ပြည်ပဆိုင်ရာလေဆိပ်မှာဒီမနက်ပိုင်းအင်ဂျင်တစ်လုံးချို့ယွင်းပြီးလမ်းကျော်သွားတာဖြစ်ပါတယ်။လူထိခိုက်မှုမရှိပေမဲ့လေဆိပ်ကိုယာယီပိတ်ထားပြီးပြည်ပကဝင်ရောက်လာမဲ့လေကြောင်းခီးစင်တွေလမ်းကြောင်းပြောင်းပြီးတချို့လေယာဉ်တွေဆိုရင်လည်းအင်ဂျင်ထိုင်းနိုင်ငံမှာရှိတဲ့ဘန်ကောက်မြို့တော်ကလေဆိပ်ကိုဆင်းသက်ခဲ့ကြရတာပါ။ရန်ကုန်လေဆိပ်ရဲ့ Facebook စာမျက်နှာပေါ်မှာတော့ရှင်းလင်းလုပ်ငန်းတွေအတွက်ည7:00နာရီအထိပြည်လမ်းတွေကိုဆက်ပြီးပိတ်ထားမှာဖြစ်တဲ့အကြောင်းကြေညာထားပါတယ်။ပြီးခဲ့တဲ့လတဲမှာတော့လည်းမြမလေချောင်းပိုင်လေရင်တစ်စင်းဟာရှေ့ပင်းချမရတဲ့အတွက်အရေးပေါ်ဆင်းသက်ခဲ့ရတဲ့ခြေအနေနဲ့ကြုံခဲ့ရပါတယ်။အခုပြီးချော်သွားခဲ့တဲ့ Y အမျိုးအစားစစ်လေရင်တစ်စင်းဟာလည်း2019ခုနှစ်ဇွန်လတဲ့တုန်းကမြမနိုင်ငံတောင်ပိုင်းမှာပြက်ကျခဲ့ရတာကနေလူ122ဦးထိသေဆုံးခဲ့ရပူပါတယ်။ရင်းရဒုက္ခသည်နေရပြည်လက်ခံကြဖို့တိုက်တွန်းနေရဆိုတဲ့ဆွဆွဲချင်းနဲ့အကူအညီပေးအဖွဲ့နှစ်ဖွဲ့ကိုဘင်္ဂတိရှာနာမင်းကလုပ်ငန်းတွေလုပ်ခွင့်ပေးလိုက်ပါတယ်။မချသေးရင်ကစီစဉ်ခဲ့တဲ့နေရပြန်ပို့ရေးအစီအစဉ်မောင်မြင်ဖြစ်အောင်တွေးထုတ်ပေးခဲ့တယ်ဆိုတဲ့ဆွဆွဲချင်းနဲ့အမေရိကန်ခြေဆိုင် Advantage ဖွံ့ဖြိုးရေးနဲ့အကူအညီပေးအေဂျင်စီ ADRA နဲ့ဘင်္ဂလားဒေ့ရှ်ခြေဆိုင် Al Makasu Islamic ဖွဲ့ကိုလုပ်ငန်းလုပ်ခွင့်ပေးလိုက်တာဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောဆိုခဲ့တာဖြစ်ပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လုံးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညပိုင်းအစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Voidex Zonjek ဖြစ်ပါတယ် VOA American တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ line meter 25 32 51နဲ့ line meter 190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.